Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ခင်ကိုပန်းဆိုင်နိုင်ကြပါစေခင်ဗျာ။ VOA အမေရိကန်သံရ2019ခုနှစ်ဩဂုတ်လ18ရက်စနေနေ့မနေ့ခင်အစီအစဉ်တွေကိုအမေရိကန်ပြည်တော်စု Washington DC မြို့တော်ကနေတိုင်းလူမီတာ30 40 48အပြင် VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်ခင်ဗျာ။ကျွန်တော်ညဝင်းအောင်ပါဒီကနေ့မနေ့ခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်ပါပါ
။မင်္ဂလာပါခင်ဗျာ။ကျွန်တော်ရဲမင်းထွန်းပါ။တရင်တွေကိုမတ်အင်ဂျင်နိုင်တဲ့အတူခြေချပါပဲ။ပါလက်စတိုင်းနယ်ပေါ်အမေရိကန်လွတ်တော်ဒီမိုကရက်တစ်အမရာရှိဒ်ဒလပ်ကသူ့ဖွားရှိတဲ့သိမ်းပိုက်ခံနောက်ဖက်ကမ်းခြေဒေသကိုတွားရောက်လဲပတ်တော့မှာမဟုတ်ဘူးလို့တောက်ကြနေမှာပြောကြားလိုက်ခဲ့။အာဖဂန်နစ္စတန်ကတာလီဘန်အဖွဲ့တွေနဲ့အမေရိကန်နဲ့ဆက်ဆက်ဆွေးနွေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့အကြံပေးပုဂ္ဂိုလ်တွေနဲ့တောက်ကြနေမှာတွေ့ဆုံဖို့ရှိပါတယ်။ဒီသတင်းတွေနဲ့အတူတခြားနောက်ဆုံးရသတင်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်ခေါဝန်ခေါညာဝင်းဟု
တ်ကဲ့ပါခင်ဗျာ။ကျောင်းမင်းမျိုးအဝင်ကအမြောက်တန်ရင်ကိုတောက်ကြနေညာကလက်နက်ကင်အင်အားတစုလာရောက်ပစ်ခတ်တယ်လို့ဆိုပါတယ
်ကျွန်တော်တို့ရဲ့ကျောင်းမင်းမျိုးကဂျူဂူဝါကြီးဆိုတဲ့မုန်းရှိတယ်အဲဆိုင်မုန်းနာမှာကျွန်တော်တို့အမြောက်တက်ဆိုတဲ့ရှိတယ်အဲမြောက်တက်ကိုသူကားနဲ့
ဒီတရင်ကိုသတင်းနဲ့ပြပြချင်းမှာတင်ဆက်သွားဖို့ရှိသလိုနေပြည်တော်ကဒီဗစ်တိုးရီးယားအမှုရဲ့နောက်ဆုံးအခြေအနေထိုင်းမြန်မာနယ်စပ်ကတရဝင်းဆက်ဆရမ်းမရှိတဲ့မြန်မာအလို့သမားတွေအများပြားဖမ်းခံရတဲ့အကြောင်းနဲ့နိုင်ငံတကာသတင်းလွှာတွေကိုတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာအမျိုးသမီးကဏ္ဍသိပ္ပံနဲ့ဤပညာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်အောင်ပါ။အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုရဲမင်းထွန်းနဲ့မိုင်းအင်ဂျင်နိုင်တို့ပြောပြပေးပါအောင်ဗျာ
။ Palestine Neighbor American Outlet တို့ Democratic အမ Rashida Dalab ကသူ့ဖွားရှိတဲ့ဣသရေလနိုင်ငံသိမ်းပိုက်ခံအနောက်ဘက်ကဒေသကိုတွားရောက်လည်ပတ်တော့မှာမဟုတ်ဘူးလို့တောက်ကြနေမှာပြောကြားလိုက်ပါတယ်။သူတွားရောက်ဖို့ခွင့်ပြုချက်ကိုဣသရေလနိုင်ငံကပေးရခဲ့ပေမဲ့ဣသရေလနိုင်ငံရဲ့ဖိနှုတ်ချုပ်ကျယ်တဲ့အပြုအမူကသူ့ကိုအဆက်ရဖို့ရည်ရွယ်လို့ဆောင်ခဲ့တာအကြောင်းမတွားတာလို့လည်းပြောပါတယ်။ဣသရေလနိုင်ငံကိုနိုင်ငံတကာကတပိတ်မှောက်ဖို့လှုပ်ရှားမှုတရက်ကိုရာရှိဒ်ဒလပ်နဲ့အတူတခြားအောက်လွှတ်တော်အမတ်တူဖြစ်တဲ့အီလ်ဟန်အိုမာရူကထောက်ခံခဲ့တာကြောင့်သူတို့ဂျေရုဆလင်နဲ့အနောက်ဘက်ကန်ကြီးတွားဖို့ကိစ္စကိုဣသရေလကတားမြစ်ထားခဲ့တာပါ။ဒါပေမဲ့ Israel နိုင်ငံကတာမြစ်ချက်ကိုယူသိမ်းခဲ့ပြီးနောက်ဖက်ကမ်းခြေကတာလက်ပြဆွေမျိုးတွေစီကိုအလဲသွားဖို့ခွင့်ပြုခဲ့ပါတယ်။အဲဒီနောက်မှာပဲသူ့ရဲ့ခီးစဉ်အတွင်းတပိတ်မောက်မှုကိုထောက်ခံမှာမဟုတ်ကြောင်းခံဝင်ကြိပေးထားတဲ့တာလက်ပြစာကို Israel ပြည်ထောင်စုဝန်ကြီးဌာနကလူသိအောင်တမင်ထုတ်ပြန်ခဲ့ပါတယ်။ဒါကြောင့်တာလက်ကအခုလိုအလဲမသွားဖို့ဆုံးဖြတ်ချက်ကိုချခဲ့ဖို့ရှိတာပါ။သူ့ကိုအဆက်ရစေအောင်လုပ်တာဟာသူ့ရဲ့အဖွားရဲ့စိတ်မချမ်းမီအောင်လို့တလို့ဖြစ်ပါလိမ့်မယ်လို့လည်းသူကပြောပါတယ်။ဒါလည်းမဲ့အိုမာတို့ဟာရှေ့အပတ်မှာဂျေရုဆလင်နဲ့တိမ်ပိုက်ခံနောက်ဘက်ကမ်းခြေကိုတွားရောက်ဖို့စီစဉ်ထားတာပါ။ဒီခီးစဉ်ကိုပါလက်စတိုင်းအဖွဲ့အစည်းတစ်ခုကစီစဉ်ခဲ့တာဖြစ်ပါတယ်။အောက်လွတ်တော်မှာမကြသေးမီကမှအတိတ်ရွေးကောက်တင်မြှောက်ခံရတဲ့ဒါလစ်နဲ့အိုမာတို့ဟာအစ္စရေးနဲ့ပါလက်စတိုင်းတွေအပေါ်ပြုမှုဆက်ဆံမှုတွေကိုပြင်းထန်ရေဝေပန်ခဲ့သူဖြစ်ပြီးအစ္စရေးကိုတပိတ်မှောက်ရေနိုင်ငံလှုပ်ရှားမှုတွေကိုလည်းထောက်ခံနေကြတာဖြစ်ပါတယ်။အောက်လွတ်တော်မှာတာလစ်ပါအမေရိကန်မှာမွေးဖွားခဲ့သူတူဖြစ်ပြီးသူ့ရဲ့မိဘတွေကတော့အနောက်ဘက်ကန်ကအမေရိကန်နိုင်ငံကိုပြောင်းရွှေ့အခြေချနေတိုင်းသူတွေဖြစ်ခဲ့ပါတယ်ခင်ဗျာ
။ Oregon ပြည်နယ် Portland မြို့မှာလက်ရစွန်းဆန္ဒပြသမားတွေဒီကနေ့စနေနေ့မှာဆန္ဒပြဖို့ရှိတာကြောင့်ဒေသခံဖက်စစ်စန့်ကျင်ရေးတံပြန်ဆန္ဒပြသမားတွေနဲ့ထိတ်တိုက်တွေ့ကြမယ်အလားအလာရှိနေပြီးအခြေအနေတွေကိုထိမ့်သိမ်းနိုင်ဖို့ Portland မြို့ကရဲတပ်ဖွဲ့ဝင်တွေအသစ်ပြင်ဆင်နေကြပါတယ်။ဩဂုတ်လ18ရက်နေ့မှာဆန္ဒပြဖို့စီစဉ်သူတွေအနေနဲ့အမုန်းစကားတွေထက်နေနေရာဖြစ်သူတို့မြို့ကိုအတုံးမချဖို့မြို့ရဲ့ဘာသာရေးအဖွဲ့အစည်းတွေနဲ့စီးပွားရေးလုပ်ငန်းအဖွဲ့တွေရဲ့ခေါင်းဆောင်တွေရဲတပ်ဖွဲ့ကတာဝန်ရှိသူတွေနဲ့ပူးပေါင်းပြီးပေါ့တလန်မြို့တော်ဝင်တက်ဝီလာကတရိပ်ပေးလိုက်တာပါ။ဒီလိုအမုန်းစကားတွေထက်မဲ့အုပ်စုတွေကိုဒီမျိုးကကြိုးစိုးဖို့မရှိကြောင်းလဲမြို့တော်ဝန်ကပြောပါရယ်။စနေနေ့ဆန္ဒပြပွဲတွေအတွက်လုံခြုံရေးယူဖို့ရဲတပ်ဖွဲ့ဝင်အင်အား1000နီးပါးချထားမှဖြစ်ပြီး Oregon ပြည်နယ်ရဲတပ်ဖွဲ့ရော FBI ကပါဝိုင်းဝန်းကူညီအားဖြည့်မှဖြစ်တယ်လို့မြို့တော်ဝန်တက်ဗီလာကဆိုပါရယ်။တောင်ပိုင်း Poverty Law Center ကအမုန်းသမားအုပ်စုလို့သတ်မှတ်ထားတဲ့Proud Boys အဖွဲ့ဝင်တအူးကစနေနေ့ဆန္ဒပြပွဲကိုစီစဉ်တာပါ။ဒီဆန္ဒပြပွဲကို American Guard 3 Passengers နဲ့ Old Keepers and Daily Stormers ဆိုတဲ့အဖွဲ့တွေကပူးပေါင်းပါဝင်ဖို့မျှော်လင့်ထားပါတယ်ရှင်
။ Afghanistan နိုင်ငံက Taliban အဖွဲ့တွေနဲ့ American တို့ဆက်ဆက်ဆွေးနွေးနေတဲ့ကိစ္စနဲ့ပတ်သက်ပြီး American သမ္မတ Donald Trump ကသူ့ရဲ့အကြံပေးပုဂ္ဂိုလ်တွေနဲ့တောက်ကြမနေမှတွေ့ဆုံဖို့ရှိပါတယ်။တာလီဘန်အဖွဲ့နဲ့ဆွေးနွေးပွဲတွေဟာနှစ်ဖက်အကြားနိုင်ငံရေးသဘောတူညီချက်တရားရရှိဖို့ကြိုးစားနေတာဖြစ်ပြီးအဲ့ဒီသဘောတူညီချက်ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကအမေရိကန်တပ်တွေရုပ်သိမ်းဖို့ကိုဥတီသွားစေနိုင်တယ်လို့လည်းအမေရိကန်အကြီးအကဲရရှိသူကပြောပါရယ်။ သမ္မတထရမ်ဟာသူအနားယူနေတဲ့နယူးဂျာစီပြည်နယ်ကဂေါ့ကလပ်အနားယူစခန်းမှာနိုင်ငံသားဝင်ကြီးမိုက်ပွန်ပီယိုနဲ့အတူတခြားအကြံပေးရရှိတွေနဲ့တွေ့ဆုံမှာဖြစ်ပြီးဆွေးနွေးပွဲရဲ့နောက်ဆုံးအခြေအနေတွေကိုနားထောင်မှာဖြစ်ပါတယ်။ American ဘက်ကအဲ့ဒီဆွေးနွေးပွဲတွေကိုအာဖဂန်နစ္စတန်နိုင်ငံဆိုင်ရာ American ထူးခေါ်စလဲဇယ်မဲခါလီဇတ်ကဦးဆောင်နေတာဖြစ်ပါတယ်။ September 17ရက်အကြံဖန်ပုံတိုက်ခတ်မှုဖြစ်ပွားခဲ့ပြီး2000ခုနှစ်ကစပြီး American သမ္မတ George W. Bush ကအာဖဂန်နစ္စတန်အတွင်းက Al-Qaeda အကြံဖက်ဖွဲ့တွေကိုတိုက်ဖက်ဖို့ American တပ်ဖွဲ့တွေကိုစစ်လွတ်ကြတဲ့ကအာဖဂန်မှာ American တပ်ဖွဲ့ဝင်တွေရောက်ရှိနေကြတာပါ။သမ္မတ Trump ကအာဖဂန်ကအမေရိကန်တပ်တွေရုတ်သိမ်းမှုပြောကြားနေခဲ့ပါတယ်။2020ခုနှစ် November လအမေရိကန်သမ္မတရွေးကောက်ပွဲအမီသူကရုတ်သိမ်းကျင်နေတာပါ။ဝေဖန်သူတွေကတော့အဲ့ဒီလိုရုတ်သိမ်းရင် American နဲ့ဆွန့်လို့အနစ်နာခံပြီးရယူခဲ့တဲ့အာဖဂန်စတန်ကအောင်မြင်မှုတွေကိုအလားအသတ်ဖြစ်မှာကိုစိုးရိမ်နေကြပါတယ်ခင်ဗျာ။
ဂျမူးနဲ့ကက်ရှမီးယားအရေးအိန္ဒိယနိုင်ငံရဲ့ကင်တွယ်ပုံနဲ့ပတ်သက်လို့မနေ့တောက်ကြနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီမှတည်တံ့ဆွေးနွေးခဲ့ကြပါတယ်။အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံကြားအငင်းပွားနေတဲ့ဂျမူးနဲ့ကက်ရှမီးယားပြည်နယ်တွေအတွက်တတ်မှတ်ထားတဲ့အထူးအဆင့်တန်းအခွင့်အရေးကိုရုတ်သိမ်းကြောင်းဩဂုတ်လ5ရက်နေ့ကအိန္ဒိယအစိုးရကဆုံးဖြတ်ခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီမှတည်တံ့ဆွေးနွေးပွဲလုပ်ဖို့အမြဲတမ်းအဖွဲ့ဝင်တရုတ်နိုင်ငံကပါကစ္စတန်ကိုစားမေတ္တာရပ်ခံခဲ့တာပါ။ပါကစ္စတန်အစိုးရကိုယ်တိုင်လည်းသူတို့ရဲ့စိုးရိမ်မှုတွေဟာဩဂုတ်လသောပိုင်းကလေးကရှိခဲ့တာဖြစ်ပြီးဒါနဲ့ပတ်သက်လို့အသေးစိတ်ရေးသားထားတဲ့စာသုံးဆောင်ကိုလုံခြုံရေးကောင်စီဥက္ကဋ္ဌကိုပေးပို့ခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီမှာအခုလိုကက်ရှမီးယားအရေးတည်တံ့ဆွေးနွေးပွဲကို1982ခုနှစ်မှာပြုလုပ်ပြီးနောက်ဒါဟာပထမဆုံးအကြိမ်ဖြစ်ပါတယ်။ကက်ရှမီးယားပြည်နယ်ဆိုင်ရာဖွဲ့စည်းပုံကိုအိန္ဒိယကပြင်ဆင်လိုက်တာဟာဒေတာရင်းတင်းမာမှုကိုဖြစ်စေတယ်ဆိုတာထင်ရှားကြောင်းကုလသမဂ္ဂဆိုင်ရာတရုတ်သံတမန်ကြီးဇင်ဂျွန်းကပြောပါတယ်ရှင်။
American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12139လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါသေးရှင
်။ VOA မြန်မာပိုင်းအစီအစဉ်ရဲ့စနေနေ့မနက်ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါရခင်ဗျာ။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့အဝင်စိုင်းပုံနာကမြမတမတော်အမြောက်တပ်ရင်းကိုတောက်ကြနေည9နာရီခွဲကျော်မှာလက်နက်ကင်အဖွဲ့တပ်ကကားနဲ့လာရောက်ပစ်ခတ်တာကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ပစ်ခတ်မှုက9နာရီကျော်ကြာခဲ့ပြီးမြို့ကန်တွေကြားစိုးရိမ်ထိတ်လန့်မှုနေနဲ့နေနေကြရတယ်လို့မြို့ကန်တွေကပြောပါတယ်။တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအာရှလမ်းပေါ်ကပြင်ဦးလွင်နောင်ချိုဂုတ်တွင်းတတာတိုက်ခိုက်မှုတွေအပြီးအခုလိုကြောင်မဲမြို့ကိုပါတိုက်ခိုက်လာတာဖြစ်ပါတယ်။အခုဆိုရင်မိတ်တီလာမေမျိုးကတပ်ရင်းတွေကိုနောင်ချိုကြောင်မဲတီပေါ်မျိုးတခြားစစ်ရင်အတူချထားကြောင်ဒေသခံတွေကပြောပါတယ်။အစိုးရနဲ့တိုင်းဒေသလက်နက်ကိုင်တွေကြားစစ်ရေးပိုတင်းမာမှုတွေရှိလာတာကြောင့်ရှေ့ဆက်တိုက်ပွဲတွေပုံများလာနိုင်တယ်လို့လည်းခန့်မှန်းနေကြပါတယ်။စစ်ရေးမတည်မြဲမှုတွေကြောင့်စစ်ဘေးဒုက္ခသည်တွေပိုတိုးလာနိုင်တယ်လို့ပရဟိတလှုပ်ဆောင်နေသူတွေကသုံးသပ်ပါတယ်။နယ်မြေမအေးချမ်းတာတွေကြောင့်ကြောင်မဲမျိုးမှာစီးပွားရေးထိခိုက်နေပြီးနှစ်ဖက်လက်နက်ကိုင်တပ်ဖွဲ့တွေအနေနဲ့ငင်းကြေးရအောင်လို့ဖို့ဒေသခံတွေကလည်းတိုက်တွန်းနေကြပါတယ်။ဩဂုတ်လ15ရက်ကြာတာပြည်နေတုန်းကလည်းပြင်းဦးလွင်တပ်မတော်နှီးပညာတက္ကသိုလ်အပါဝင်နေရာ5ခုကိုတရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်3ဖွဲ့ကတိုက်ခိုက်တာကြောင့်စစ်တပ်ရဲ့အရသာပါဝင်လူတတာစင်ကျော်တိဆုံးခဲ့ရပြီးကားနဲ့အဆောက်အဦတွေမိလောင်ပျက်စီးသလိုဂုတ်တင်းတရာကြီးပါပျက်စီးခဲ့ပါတယ်
။တိုင်းပြည်ရဲ့နိုင်ငံရေးလောကမှာစစ်တပ်ပါဝင်နေမှုအပါအဝင်မြန်မာနိုင်ငံပြည်သူတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးလွန်စွာစိုးရိမ်မကင်းဖြစ်မိကြောင်းရန်ကုန်မြို့ရိုမန်ကက်သလစ်ဂိုင်းချုပ်ဖုံးတော်ကြီးကဆာလွှာတစောင်းထုတ်ပြန်လိုက်ပါတယ်။တပ်မတော်နဲ့အစိုးရတို့ဟာမိမိတို့ရဲ့သက်ဆိုင်ရာအခန်းကဏ္ဍကိုလေးစားလိုက်နာတောင်းဆိုပြီးဘာသာရေးလွတ်လပ်ခွင့်ထိန်းချုပ်မှုကြီးထွားလာနေတဲ့ကိစ္စကိုလည်းသတိပေးထားပါတယ်။အခုချိန်ဟာလူခွင့်ရေးချိုးဖောက်မှုတွေတိုင်းနာအချင်းချင်းဖြစ်နေတဲ့တိုက်ပွဲတွေဘာသာရေးတင်းမာမှုတွေကိုရပ်ဆိုင်းပြီးငြိမ်းချမ်းရေးပြန်လည်တည်ငြိမ်ရေးနဲ့လွတ်လပ်ခြင်းအမှန်တရားရှာဖွေရေးတို့ကိုကြိုးပမ်းပြီးမတူကွဲပြားမှုနဲ့မေတ္တာတရားထွန်းကားအောင်ဖန်တီးရမယ့်အချိန်ဖြစ်တယ်လို့ယဟန်အမတ်ကြီးလည်းဖြစ်တဲ့ကာဒီနယ်ချားစ်ဘူကသူ့ရဲ့စာလွှာထဲမှာဖော်ပြထားပါတယ်။ဒီစာလွှာထဲမှာဖော်ပြထားတဲ့သတင်းစကားတွေဟာငြိမ်းချမ်းရေးလိုလားတဲ့ဆန္ဒနဲ့ဂိယုနာတရားကိုအခြေခံပြီးမေတ္တာနဲ့ပုံဖော်ထားတာဖြစ်တယ်လို့လည်းဆိုပါတယ်။လာမယ့်2020ပြည့်မှာကျင်းပမယ့်ဒုတိယကြိမ်ဒီမိုကရေစီရွေးကောက်ပွဲမှာစစ်အုပ်ချုပ်ရေးကိုအဆုံးသတ်နိုင်ဖို့အတွက်ပိုးပြီးအရေးကြီးလာနေတဲ့အချိန်ဖြစ်တယ်လို့လည်းကာဒီနယ်ချားစ်ဘူကဆိုပါတယ်ရှင
်။ယင်းနှမြုံနံသူတွေအနေနဲ့ယင်းနှမြုံနံဖို့စိတ်ချရဆုံးနေရာတွေကိုရှာဖွေနေပြီးမူဝါဒချမှတ်သူတွေကတော့ကမ္ဘာစီးပွားရေးနှစ်ခွေတာဘယ်လိုကင်တွယ်ရမလဲဆိုတာစဉ်းစားနေကြစင်မှာပဲ။ကမ္ဘာစီးပွားရေးဆွေးနွေးမှုဖြစ်မှာကိုဆွေးနွေးမှုတွေကပုံမှန်မြင့်မားလာခဲ့ပါတယ်။ဒီဆွေးနွေးမှုတွေကအမေရိကန်နဲ့အမေရိကန်ရဲ့တရုတ် ਨੇ ਕੰਦੋਈ ਪੋਮਾ ਪਿੰਠਨ ਨੇ ਦਬੋੜਾ ਯੱਡੀ ਮੂਰੇ ਚਾਂ ਪੋਪੋਕ ਖੇਰਾ ਫਿੱਤ ਦਲੋ ਦੀਨ ਨਾਇਗਨ ਅਜਾ ਕੰਦੋਈ ਸੇ ਪੋਇਆ ਗਬਾ ਸੀਵਾਏ ਪੋ ਜੋ ਤੇਯਾ ਮੂ ਸ਼ੀਲਾ ਨੀਰਾ ਫਿੱਤ ਪਾਰੇ ਅਮਰੀਕਨ ਨੇ ਟਿਯੋ ਨਾਇਗਨ ਯੇ ਸੀਵਾਏ ਯਾ ਗਬਾ ਸੀਵਾਏ ਯੇ ਜੀ ਮਾਰੇ ਅਸੇਈ ਪਾਈਂ ਟਿਯਾ ਫਿੱਤ ਪਾਰੇ ਤਚੇਈ ਨੇ ਬਾਵੇ ਟਿਯੋ ਨਾਇਗਨ ਨੇ ਅਧਿਕਾ ਕੰਦੋਈ ਫੇ ਨਾਇਗਨ ਟਕੂ ਫਿੱਤ ਦੇ ਜਰਮਨੀ ਯੇ ਸੀਵਾਏ ਯਾ ਲੇ ਦੂਜਿਆ 3 ਲਾ ਬਾ ਕਾਲਾ ਮਾ ਚਾ ਸਿੰਗ ਗੇ ਬੀ ਬ੍ਰਿਟਨ ਨਾਇਗਨ ਹਾ ਲੇ ਉਯੋਬਾ ਤਮਗਾ ਨੇ ਗੇ ਕਾ ਨੇ ਫਿਯੋ ਫਿਯੇ ਨੇ ਨੋਟ ਠੇ ਯਾ ਮੇ ਅਲਾ ਲਾ ਸ਼ੀ ਨੀਰਾ ਚਾਂ ਸੀਵਾਏ ਠੀਕੇ ਲਾ ਨਾਇ ਮਾਰੇ ਦਿਲੋ ਅਚੇ ਨੇ ਚਾਂ ਲੋਂਗੇ ਦੇ ਸਟੇਜ਼ੂ ਨੇ ਅਟਵੇਂ ਤਿਸ਼ੀ ਠਾ ਗੇ ਜਾ ਰੇ ਕਬਾ ਸੀਵਾਏ ਪੌਂਸੀ ਮੂ ਸੁਰਾ ਕੌਂ ਲੋਂ ਦਵਾ ਗੇ ਬੀ ਲਾ ਲੋ ਲੇ ਬੋਗਾ ਬੀ ਦਾ ਪਿਆ ਸ਼ੀ ਨੀਰਾ ਮੀ ਕੌਂ ਟੌਂ ਨੇ ਜਾ ਬਾਰੇ ਮਗ ਚਾ ਦੇ ਮੀ ਨੇ ਮੀ ਅਥੀ ਕਬਾ ਕੌਂਸੀ ਠੱਪ ਪਾ ਮੂ ਆ ਮਚੌਂ ਸਫੂ ਜੋ ਠਵੇ ਸ਼ੱਟ ਦੀ ਸ਼ੀ ਲਾ ਗੇ ਬੀ ਮੇ ਅਗੂ ਖਾ ਮਾ ਰੋ ਡੋਨਲਡ ਟਰੰਪ ਅ ਪਾ ਵਿਨ ਕਬਾ ਸੀਵਾਏ ਇਨ ਆ ਜੀ ਨਾਇਗਨ ਰੇ ਗਾ ਕੌਂ ਸਾਂ ਨੇ ਹਾ ਐਲੀ ਲੋ ਪੌਂਸੀ ਮੂ ਕੋ ਸਾਂ ਚਿੰ ਫਿਓ ਗਵੇ ਬੋ ਜੋ ਦਲਾ ਜੋ ਜ਼ਾ ਨੇ ਦਲਾ ਸੁਰਾ ਨੇ ਟਕੇ ਲੋ ਤੁਰੋ ਜੋ ਜ਼ਾ ਮੂ ਦਾ ਆਉਂ ਮਿਨ ਦਵਾ ਯੇ ਬੇ ਲੋ ਫਿਟ ਲਾ ਮਲੇ ਸੁਰਾ ਕੋ ਲੇ ਮੀ ਕੌਂ ਟੌਂ ਨੇ ਜਾ ਚਾਉ ਮਾ ਖਮਿਆ
ਨਾਓ ਐਟਲੈਂਟਿਕ ਨੇ ਆ ਟੇਕ ਤਮੌਟ ਦਿਆ ਜਾ ਮਾ ਸ਼ੀ ਨੀ ਰੇ ਡੇਮ ਮੈ ਲੈ ਆਉ ਖਾਂ ਗ੍ਰੀਨਲੈਂਡ ਜੁੰ ਕੋ ਵੇ ਯੂ ਬੋ ਅਮਰੀਕਨ ਤਮਨਾ ਡੋਨਲਡ ਟਰੰਪ ਗਾ ਤੂ ਯੇ ਇੰਟੂ ਰੋ ਅਚਾਂ ਬੇ ਯਾ ਸ਼ੀ ਰੇ ਨੇ ਟਾਈਮ ਬੀ ਨੀ ਗੇ ਰੇ ਸੁਰੇ ਤਰੇਨ ਨੀ ਠਵਲਾ ਪੀ ਯੇ ਨਾਓ ਤੂਰੋ ਯੇ ਜੁੰ ਕੋ ਯਾਉ ਮਾ ਮਹੋ ਬੂ ਲੋ ਗ੍ਰੀਨਲੈਂਡ ਅਸੋ ਯਾ ਗਾ ਟੌਂ ਜਾਂ ਗੇ ਬਾਰੇ ਧੂ ਰੇ ਚੀ ਮਾ ਲਾ ਰੇ ਯੇ ਗੇ ਰੇ ਫੋਂ ਲੈ ਨੀ ਰੇ ਦੀ ਜੁੰ ਕੋ ਅਮਰੀਕਨ ਪੀ ਟਾਂ ਸੁਕ ਨੀ ਨੇ ਵੇ ਯੂ ਬੋ ਸਿਨ ਸਾ ਜੇ ਹਾ ਦੀ ਟਚੇਂ ਪ੍ਰਥਮਾ ਸੋ ਮਹੋ ਬਾਉ
ਸਨੀ ਨੇ ਮਨੇ ਖੇ ਠੇ ਟਾਈ ਹੋਂ ਮਿਆਂ ਨੇ ਨੈਂਗਨ ਗਾ ਦਰੀਨ ਨੀ ਕੋ ਕੂ ਯੇ ਮਿੰ ਠੁ ਨੇ ਮੈਂ ਇੰਜਨ ਨਾਈ ਨੋ ਪਿਓ ਪਿਆ ਕੇ ਜਾਰਾ ਵਾ ਅਪਾ ਸਿਨ ਗਨਾ ਰੀ ਮਟਾਈ ਗੇ ਅਕੂ ਰੋ ਸੱਤ ਤੁਏ ਮੀ ਮਿਆਂ ਜੇ ਦਰੀਨ ਪੀ ਪੂ ਜੇ ਟੀ ਕੋ ਜ਼ੈਡਾਈ ਠੁ ਲੁਇ ਮਾ ਮੇ ਅਯਿੰ ਊ ਸੋਂ ਨੋ ਟਿਓ ਮਿਆਂ ਮਾ ਨੇ ਜ਼ੈ ਨਾ ਗਾ ਮੰਨੇ ਮਤੈ ਫਿੱਟ ਦੇ ਅਚੀ ਨੀ ਕੋ ਜੀ ਆਉ ਮਾ ਸ਼ਾਂ ਮੀ ਨੇ ਮਿਆਂ ਪਾਈ ਚੌਂ ਮੇ ਮਿਉ ਅਵਿਨ ਨਾ ਗਾ ਅਸੂ ਯਾ ਅਹਿਆਉ ਟਾਈ ਯਿੰ ਕੋ ਲੈਨੇ ਕੈਨ ਅਫੁਏ ਟੀ ਕੂ ਗਾ ਤੌਕ ਜਾਂ ਨੀ ਮਿਆਂ ਮਾ ਲਾ ਯਾਉ ਪਿੱਖ ਖਾ ਦਾ ਜਾਉ ਅਪਿਆਂ ਅਲਾਂ ਪਿੱਖ ਖਾ ਮੂ ਰੀ ਫਿੱਟ ਬਵਾ ਬੀ ਮਿਉ ਗਾਂ ਦੀ ਸੂ ਯਿੰ ਠੇਈ ਲੈਨ ਸੋ ਆ ਨੀ ਠਾਂ ਯਾ ਬਾਰੇ ပြင်းဦးလွင်အောင်ချိုမျိုးနဲ့ဂုတ်တွင်းတရားကိုမြောက်ပိုင်းမဟာမိတ်တိုင်းသားတပ်ဖွဲ့တွေကတိုက်ခိုက်ပြီးတိုက်ခိုက်မှုဖြစ်ခဲ့ပြီးနောက်တနေ့မှာပဲဇက်တိုက်ဆိုလိုအခုလိုတိုက်ခိုက်မှုတွေကျပြန့်လာတာပါဒီအကြောင်းကိုဆက်ပြီးတင်ပြပါမယ်ကျောင်းမင်းမျိုးအဝင်ဆိုင်းဖို့နာကမြမတမတော်အမြောက်တန်ရင်းကိုတောက်ကြနေည9နိုင်ဝဲကျော်မှာလက်နက်ကန်အဖွဲ့တစ်ဖွဲ့ကကားနဲ့လာရောက်ပစ်ခတ်သွားပြီးတမျိုးလုံးအနှံ့နိုင်ရီအတော်ကြာပစ်ခတ်တန်တွေကြားရကြောင်းအမည်မဖော်လိုတဲ့ကြောင်မဲမျိုးကန်တူဦးက VOA ကိုပြောပါတယ
်ကျွန်တော်တို့ရဲ့ကြောင်မဲမျိုးကကျူလူဝါကြီးဆိုတဲ့မဟုတ်ဘူးရှိတယ်။အဲဆိုင်မောင်းနာမှာကျွန်တော်တို့အမြောက်တက်ဆိုတာရှိတယ်။အဲအမြောက်တက်ကိုသူတို့ကားနဲ့လာပြီးပစ်တယ်လို့ကျွန်တော်တို့သတင်းကြားတယ်။အဲအနာကခုံကြီးကြောင်ရှိတယ်ဆေးရုံလည်းရှိရပါနော်။ဆေးပူပြီးလမ်းမေးတဲ့အချိန်မှာအဲ့လိုပဲလာပစ်တယ်လာပစ်တဲ့အချိန်မှာကျွန်တော်ဒီဘက်ကလည်းဒီရလည်းလမ်းပစ်တော့အမှဟိုဘက်ဒီဘက်အချိန်ချင်းပစ်ပြီးအဘကပြည်တော်ဒီဘက်ကပြန်ပြီးတော့လိုက်ပြစ်တာပေါ့တော်တော်ကိုပြစ်ကြတယ်အတန်ကကျွန်တော်တို့ဟောလောက်ကြားတယ်ကနှစ်နာရီခွဲ3နာရီလောက်တော့ရှိမယ်ဒါပေမဲ့ချားချားပြီးတော့ပေါ့တော့မိနစ်20လောက်ချားသွားတယ်နာရီဝက်လောက်ချားတယ်ပြီးတော့ပြန်ပြစ်တယ်အဲ့လိုလေးပေါ့ကျွန်တော်တို့ရဲ့ကြောင်မင်းမျိုးရဲ့ပတ်လေပေါ့ဟိုဘက်မှာကြားလိုက်ဒီဘက်မှာကြားလိုက်တက်ကလည်းတောင်းနေမြောက်ဘက်မှာလည်းရှိတော့တို့ပဲ6ပြစ်တာလားအမွေနှစ်ဖက်အခြေပင်ပြစ်တာလားတော့ကျွန်တော်တို့လည်းအဲ့ဒါတော့ကောင်းကောင်းမသိကြရဘူးပြန်ဟုတ
်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအာရှလမ်းပေါ်ကပြင်ဦးလွင်နောင်ချိုဂုတ်တွင်းတတာတိုက်ခိုက်မှုတွေပြီးအခုလိုကြောင်မဲမျိုးကိုပါတိုက်ခိုက်လာတာကြောင့်မိတီလာမေမျိုးကတိုက်ရင်တွေကိုနောင်ချိုကြောင်မဲတီဘောမျိုးတလျှောက်ဆင့်အင်အားတိုးချထားတယ်လို့ဒေသခံကပြောပါတယ်အစိုးရနဲ့တိုင်းသားလက်နက်ကိုင်တွေကြားစီရေးပိုတင်းလာတာကြောင့်ရှေ့ဆက်တိုက်ပွဲတွေပိုများလာနိုင်တယ်လို့မြို့ကန်တွေကခံမှန်ပါတယ်ဒီလိုအခြေအနေတွေကြောင့်မြို့ကန်တွေအထိတ်တလန့်နေနေကြရပြီးမိမိတို့ဒေသကနေပြောင်းရွှေ့ထွက်ပြေးခြင်းစိတ်ပေါကြောင်းကျောင်းဝင်းမြို့ကန်ကပြောပါတယ
်။ရင်းတော့3လခွဲတဲ့ဥဒတိုင်းပြုတ်တယ်။အခုကျတော့ကားနဲ့လပစ်တယ်အာဘီဂျီနဲ့အဲ့လိုပေါ့။ဆိုတော့ကျွန်တော်တို့မြို့ထဲတိရောက်လာပြီ။ရင်းတော့ဖြစ်တဲ့အားတွေကြတော့မြို့နဲ့12မိုင်လို့အဲ့လို10မိုင်လို့အဲ့လိုမျိုးမှဖြစ်ကြတယ်။ဒီလိုမထိကြဘူးပေါ့နော်။ခုဟာကျွန်တော်တို့ယူရဲဒီရောက်လာတော့အခုကျွန်တော်တို့ဒီရဲ့ကြောင်မဲတီဘောတို့ဒီခုနေနေရဲ့လူအားလုံးကကျွန်တော်တို့မြို့ကြီးတွေကြောင်းကျင်တယ်ဒုက္ခတော်များလဲကျွန်တော်တို့ရဲ့လုပ်ငန်းကျွန်တော်တို့ရဲ့ဒီဘွားကျွန်တော်တို့မပြောင်းနိုင်တဲ့ဒုက္ခတွေအများကြီးရှိရပါဘူ
းဒီလိုသာစည်ရေးမတည်မငြိမ်မှုတွေရှေ့ဆက်ဖြစ်လာရင်စေဘေးရှောင်မဲ့ဒုက္ခတွေပိုတိုးလာနိုင်တယ်လို့တီဘောမျိုးကပရဟိတလှုပ်ဆောင်နေသူတူဦးကသုံးသပ်ပါတယ်
အဲကျွန်တော်ဒီဘက်ကမှာလည်းမြေတိုက်ပွဲကြီးကြီးနဲ့ဇက်တိုက်ဖြစ်လာရင်တော့အဲ့ဒီအင်းငယ်ပွဲကြီးရတဲ့အခါဒီပြည်ရာဒီနေရာတွေပဲတင်ဆောင်ကြတာတော့အများကြီးဖြစ်ပါတယ်အခုနေသားမှာလည်းဆက်လက်ပြီးတော့မှဒီလိုမျိုးတွေဖြစ်နေကြတယ်အင်းငယ်ပွဲကြီးမှာရှိတဲ့ဇ ကြာကြာတော့ဆက်သင်ဆောင်ရမယ်လို့ဖြစ်ပါတယ်။ဒါကတော့ဒါတည်းကျွန်တော်ကြည်ကြည်ကြည်ရဲ့ညနာတွေကိုကြည်ပြီးတော့မှအေးချမ်းရတဲ့အားလုံးရင်းနှီးလမ်းပေါ်ကိုတည်ပြီးဆောင်ရမ်းတည်ပါတယ
်။နေမြေမီအေးချမ်းတာကြောင့်ကြောင်မဲမြို့မှာစီးပွားရေးထိခိုက်နေရပြီးနှစ်ဖက်လက်နက်ကင်တပ်ဖွဲ့တွေအနေနဲ့ငင်းငင်းရေးရအောင်လုပ်နိုင်မှသာဒေသခံတွေအတွက်အဆင်ပြေလာနိုင်လိမ့်မယ်လို့ကြောင်မဲမြို့ကန်ကတိုက်တွန်းပါတယ်
။ကျွန်တော်တို့ဖက်မှာကစီးပွားရေးကိုနေထိုင်မှုအားသာကျွန်တော်တို့တော်တော်လေးကိုခဲရင်းလာတဲ့အတိုင်းဒီ၄မိနစ်ဝင်းပြပါကျွန်တော်တို့အခုကြောင်မဲမြို့ရဲ့စီးပွားရေးဆိုရင်ဖိုင်ဖွင့်နေထိုင်နေတယ်ဝယ်တယ်လို့မရှိဘူးအဲ့လိုမျိုးတွေဖြစ်လာတယ်။အဲကျွန်တော်တို့အစိုးရဘက်ကရောဒီတိုင်းသာစစ်တပ်ဘက်ကရောအကုန်လုံးပေါ့စပွဲပေါ်မှာအခြေအနေစကားပြောပြီးညှိပြီးတော့မှကျွန်တော်ငြင်းနေရစီချင်း
ဩဂုတ်လ15ရက်ကြာသာပတိနေ့တုန်းကလည်းပြင်ဦးလွင်တက်မတော်နီးပညာတက်ကသူအပါအဝင်နေရာ၅ခုကိုတရုတ်မြန်မာနယ်စပ်အခြေဆိုင်တိုင်းသားလက်နက်ကိုင်၃ဘွဲ့ရဲ့တိုက်ခိုက်မှုကြောင့်စစ်တပ်ရဲအရသာအပါအဝင်လူတရာစင်ကျော်သေဆုံးခဲ့ရပြီးကားတွေမီးလောင်သလိုအဆောက်အဦနဲ့ကုန်သွယ်တရာကြီးပျက်စီးခဲ့ရပါတယ်ခင်ဗျာပြည်ဝေးရဲ့စနေနေ့မနေ့ခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါနားဆင်ရမှာကဗစ်တိုးရီးယားအမှုကင်တွယ်နေတဲ့အစိုးရဥပဒေအရရှိတဲ့ဆောင်ရွက်ချက်တွေကိုကြည့်ရင်အမှုမှန်ပေါ်ပေါက်ရေးအတွက်တန်လျာများစွာဖြစ်ရကြောင်းအမှုဖြစ်စဉ်ကိုစောင့်ကြည့်နေတဲ့မြမဥပဒေရေးရာကျွမ်းကျင်သူတူဦးကပြောပါတယ်တောက်တာနေ့ကနေပြီးတော့သတင်းစာရှင်းလင်းပွဲမှာတော့ဗစ်တိုးရီးယားအမှုကိုတရားခံအမှန်ဖော်ထုတ်နိုင်မှုမရှိဘူးဆိုရင်သက်ဆိုင်ရာတာဝန်ရှိသူတွေတာဝန်ခံရမှာဖြစ်တယ်ဆိုတဲ့တမရရဲ့ညွှန်ကြားချက်ကိုတမရယုံပြောခွင့်ရဦးစောတိကပြောကြားပါပါတယ်။မန်အင်ဂျင်နိုင်ကရှင်းပြမှာပါ
။နေပြည်တော်ကမူလာရန်ကျောင်းတကျောင်းမှာအသက်3နှစ်အရွယ်မူဂျိုကျောင်းသူတဦးကျောင်းတွင်အာဓမပြုကျင့်ခံရတဲ့အမှုကိုမမှန်ကန်ကန်စစ်ဆေးစီရင်နိုင်မှုမရှိရေးသက်ဆိုင်ရာတာဝန်ရှိသူတွေတာဝန်ခံရမှာဖြစ်ကြောင်းနိုင်ငံတော်တမရယုံပြောခွင့်ရဦးစောတိကဩဂုတ်လ16ရက်နေ့နေပြည်တော်တမရအိမ်တော်မှာနှစ်ပတ်တကြိမ်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောကြားခဲ့ပါတယ
်။တမရယုံရဲ့မူဝါဒသဘောထားကတော့အမှုမှန်ဖော်ထုတ်ရေးပေါ့နော်။အဲ့ဒါကိုအလေးထားပြီးဆောင်ရွက်ဖို့ဖြစ်တယ်။တကယ်လို့အမှုမှန်တရားခံအမှန်မဖော်ထုတ်နိုင်ဘူးဆိုရင်သက်ဆိုင်တဲ့တာဝန်ရှိတဲ့လူတွေတာဝန်ယူမှုတာဝန်ခံမှုယူရလိမ့်မယ်။အဲ့ဒါလည်းကျွန်တော်တို့ပြည့်ပြည့်စုံစုံပြောထားပြီးဖြစ်တယ်။နောက်ဒုတိယချက်ကတော့ဒီကာလမှာဒီကိစ္စကတရားရုံးမှာဆက်ဆဲစီရင်နေတဲ့ကိစ္စဖြစ်တဲ့အတွက်ကျွန်တော်တို့အုပ်ချုပ်ရေးအနေနဲ့သဆုံးတရားပြောစရာမရှိဘူး။ပြောမှလည်းမဟုတ်ဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေအရအုပ်ချုပ်ရေးတရားစီရင်ဥပဒေပြုရေးဒါကတရားစီအတတ်နိုင်ဆုံးဟိုဖိုင်ရှားခြင်းတုံးတာဖြစ်တယ်။ဖြစ်တဲ့အတွက်တရားရုံးရဲ့သုံးပြချက်ဒီပေါ်မှာသဆုံးတရားလွှမ်းမိုးနိုင်တဲ့ခါတွေမရှိအောင်ကျွန်တော်တို့ပြုဆရပါတယ်။အခုနဲ့ဆက်နွယ်တဲ့လူတွေတိမ်းရှောင်လာလို့ထွက်ပြေးတာတို့တော့ဖြစ်ဖို့ကတော့ရတဘွဲအာမခံတာပြီးဖြစ်ပါတယ်။
အဓမ္မပြုကျင့်ခံရသူဟာ၃နှစ်အရွယ်ကျောင်းသူလေးဖြစ်နေတဲ့အတွက်သူ့ရဲ့နာမည်ရင်းမသုံးဘဲနာမည်ဝတ်အဖြစ်ပေးထားတဲ့ Victoria ရဲ့အမှုကိုကင်တွယ်နေတဲ့အစိုးရရှေ့နေတွေဘက်ကတော့အမှုမှန်ပေါ်ပေါက်ရေးကြိုးပမ်းဆောင်ရွက်တာမျိုးမတွေ့ရဘူးလို့ဟောင်ကောင်အခြေစိုက်အာရှလူ့အခွင့်အရေးကော်မရှင်ရဲ့မြန်မာနိုင်ငံဆိုင်ရာတာဝန်ခံဦးမင်းလွင်ကတုံ့တက်ပါတယ
်။ဥပဒေအရရှိဖြစ်တဲ့သူကိုယ်တိုင်ကလည်းရှေ့ပေါ်ပေါက်ချက်တည်းအရဘလို့ရည်ယူသင့်နေဘာဖြစ်သင့်နေဆိုတာကိုပြောရမယ်သာတဲ့ဒီဖြစ်ထွက်ဆိုတဲ့သူကသာပထမယူနေမှာဆိုလို့ရှိရင်နှင်းမှုကိုနောက်တို့တည်းခံဖြစ်ပြင်ပင်းဖို့အတွက်ချက်ထားတာကျွန်တော်တို့တွေ့ရတယ်အကင်းပြတဲ့နေရာဒေသကိုသိသိကြည့်ရှုဖို့အတွက်ပြင်ကြတာကြီးကျွန်တော်တို့တွေ့ရတယ်ဒါတွေကအမှန်ဆိုလို့ရှိရင်ဥပဒေအရာရှိကိုယ်တိုင်ကငကိုကလေးကလောက်ရမယ့်ကိစ္စဖြစ်နောက်ပြီးတော့တခါဒုတိယယူနေရောက်တဲ့အခါကျတော့လေအဖခင်ဖြစ်တဲ့သူကဗီဒီယိုမှတ်တမ်းယူထားတဲ့ဥစ္စာကိုတက်တေကန်တင်သွင်းနေတင်သွင်းတဲ့အခါမှာလေဒီတက်တေကန်ကတင်သွင်းမိသားဖြစ်တဲ့အတွက်လက်မခံသင့်ပါဘူးဆိုတော့ဒကာမျိုးပြောတဲ့အခါကျတော့ကျွန်တော်တို့တော်တော်အံ့ဩလေဒါကြောင့်ဥပဒေအရာရှိဒီကလည်းဒီမှုမှာအတိုင်းအတာတစ်ခုတည်းအမှန်တရားမပေါ်ပေါက်အောင်ဖုံးကွယ်နေတယ်လို့ကျွန်တော်တို့တန်မြန်ရှိတယ
်အခုနောက်ဆုံးတရားရုံးချင်းမှာတရားလူတွေဘက်ကတက်တေဖြစ်ဖုန်းနဲ့အတူအဲ့ဒီထဲမှာပါနေတဲ့ဗီဒီယိုဖိုင်တစ်ခုကိုတင်ပြနိုင်အောင်နဲ့အစိုးရရှေ့နေတွေဘက်ကကန့်ကွက်မှုရှိနေပေမဲ့တရားသူကြီးဘက်ကတက်တေကန်ဖုန်းနဲ့အဲ့ဒီထဲမှာရှိနေတဲ့ဗီဒီယိုဖိုင်တစ်ခုကိုလက်ခံအောင်လုပ်နိုင်ခဲ့တဲ့တရားလူဗစ်တိုးရီးယားရဲ့မိဘနှစ်ဦးရှေ့နေဖြစ်တဲ့ဒေါ်ရွဲ့နှုအောင်ရဲ့ဆောင်ရွက်ချက်ဟာမှန်ကန်ကြောင်းဦးမင်းလွင်ကပြောပါတယ
်တရားလူဘက်ကလိုက်ပါဆောင်ရွက်တဲ့ဒေါ်ရွဲ့နှုအောင်ရဲ့ကင်တွယ်ဖို့ကြံပေးပုံတင်ပြပုံစတာတွေကိုတရားလူရဲ့တပ်ပြည်တွေကလိုက်နာဆောင်ရွက်တဲ့အတွက်အခုလိုမျိုးထင်မှန်မြင်တာဖြစ်လာတယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်
Ogongla Salia Niga, Nepiro, Dakina Kayai, Dia Yong Jing Ma, Victoria Parking Kurai Trasugebi, Tukorai Tinduingere, Video Finuha, Amume Boba Yi, Dia Yagai No Yepajang, Dia Camp Tiswe Kantayare, Janga Driver, Angji Shini, Dosu Dali Angale, Dia Yong Jing Epi, Drena Rigu Kulu Yogebare.
Amuman Boba Wule, 100% Yone. บ่รู้มันรู้ทีนะตะบงงาบงชะปะเลยตะบงงานีนูตะบงงากูกูตะบงงานีนีตะนอกตะบงงาอ่าวยี้บ่เนาะนอกตะบงงาတော့กูกูရဲ့ညီညီရဲ့ပါတဲ့ပုံအကုန်လုံးငါးပုံชะပြလဲခါမှာကလေးအဲ့ငါးပုံနေရမှာအောင်ကြီးကိုမတည်ဘူးလို့ပြောတယ်ကိုကိုနဲ့ညီညီကိုမိမိကိုလှောက်တာဒီကိုကိုနဲ့ညီညီလို့ပြောတယ်သူ့ကိုဟိုဟိုဟိုဟာပေါ့တက်ပြစ်စင်နေပေါ့เนาะဘာညာနဲ့ခဲရနေပါရင်ထိုးတယ်အဲ့လိုမျိုးခပေးစီတောင်းနဲ့
ရက်မှာချိန်ဆထားပြီးဗစ်တိုးရီးယားရဲ့အဖွားဖြစ်သူနဲ့မူလာရန်ကျောင်းက CCTV မှတ်တမ်းတွေကိုရဲတပ်ဖွဲ့စီအနှံခဲ့တဲ့ကိုရန်နောင်ထေရိုကိုစစ်ဆေးမှာဖြစ်ပါတယ်။လက်ရှိ Wisdom Hill ကျောင်းကိုခွင့်ပြုချက်မရဘဲနဲ့ဖွင့်ထားတဲ့အတွက်ဥပဒေနဲ့အညီအရေးယူဆောင်ရွက်မှာဖြစ်တယ်လို့ကျောင်းလဲပိတ်ထားရမှာဖြစ်ကြောင်းတမရယုံပြောခွင့်ရဦးစော်ထေကဇူလိုင်လသတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်ရှင်။
မင်းညနေဖြစ်ပါလေအခုတခါတော့ထိုင်းဘက်ကသတင်းတပုတ်ကိုတင်ပြကြပါလေထိုင်းနိုင်ငံမှာအလို့သမားလက်မှတ်သက်တမ်းတိုးဖို့နီးလာခြင်းမှာပဲစစ်စင်ရေးအနေနဲ့ဩဂုတ်လ15ရက်နေ့ကထပ်ခရိုင်ကသုံးမြို့နယ်မှာစာရွက်စရန်အထောက်အထားမရှိတဲ့မြန်မာအလို့သမား200လောက်ဖမ်းဆီးခံရပါတယ်ဒီအကြောင်းထိုင်းနယ်စပ် VOA သတင်းတော့မအေးမှတင်ပြပါမယ
်မြန်မာရှေ့ပြောင်းလို့သမား9သိန်းထက်မနည်းအလို့လောက်ကင်နေကြတဲ့တက်ခရိုင်မဲဆောက်မြို့နယ်ပါဝင်မြို့နယ်သုံးခုမှာဩဂုတ်လ15ရက်နေ့ကတချိန်နဲ့တပြိုင်နဲ့အဖမ်းဆီးတွေလုပ်ခဲ့တာပါအထောက်အထားမရှိသူတွေကိုရုတ်တရက်စစ်ဆင်ရေးလုပ်ခဲ့ပြီးဖမ်းဆီးခဲ့ရမှာတော့မြန်မာရွှေပြောင်းလုံသမား200လောက်အဖမ်းဆီးခံခဲ့ရကြောင်းမြန်မာပြည်ရေးပူးတွဲလှုပ်ရှားမှုကော်မတီရဲ့ဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ
်ထိုင်းမြန်မာနယ်စပ်မဲဆောက်ခရိုင်ကသုံးမြို့နယ်မှာမြန်မာရွှေပြောင်းလုံသမား200လောက်အဖမ်းခံရပါတယ်အဓိကအဖမ်းခံရတဲ့အကြောင်းရင်းကတော့ပါအထောက်ထားမှမရှိတဲ့သူတွေကိုဖမ်းတာဖြစ်ပါတယ
်။အရင်တုန်းကဆိုရင်တော့အလုသမားတွေဖမ်းဆီးခံရတဲ့အခါမှာအလုရှင်တွေကပြန်ရွေးယူတာမျိုးတွေကိုလုပ်ခွင့်ပေးပေမဲ့အခုအခါမှာတော့အထောက်ထားမလုပ်ကြတဲ့မြန်မာလူသမားတွေကိုဖမ်းပြီးနေရပြန်ပို့တာတွေလုပ်မှဖြစ်တယ်လို့ဆိုပါတယ်။
အဲ့လိုဖမ်းတဲ့အခါမှာခရိုင်လူဒရေဒီကထိုင်းရောက်ကနေပြီးတော့ဗတ်ထောက်900လို့ပေါင်းနဲ့ပေးရတာပြီးလုပ်လို့မရပါဘူး။တကောင်းပေးလဲသူတို့မယူဘူးလို့ပြောတယ်။ဘာကြောင့်လဲဆိုတော့သူတို့ကလက်ဆင်ပေးတာလို့သူတို့ကပြောတယ်
အသက်55နှစ်ပြည့်လို့အလုပ်လုပ်ခွင့်လက်မှတ်လုပ်ခွင့်မရတဲ့သူတွေအနေနဲ့မိမိတို့မိသားစုတွေနဲ့နေခွင့်ရအောင်နေထိုင်ခွင့်လက်မှတ်လေးကိုတက်တန်းဆက်ပြီးနေလို့ရပေမဲ့တချို့မြန်မာတွေကဒီလိုလုပ်ရမှန်းမသိနားမလဲတာကြောင့်ဖမ်းဆီးတာတွေကိုလည်းကြုံရတယ်လို့လည်းဆိုပါတယ်။
ပြောမယ်ဆိုရင်တော့ဘာဆိုဘာမှအထောက်အကူမရှိတဲ့သူတွေတော့ထိုင်းဆိုရဘာမှလုပ်မပေးဘူး။သို့တော်လည်းအသက်55နှစ်ပြည့်သွားတဲ့သူတွေကဒီလိုအရင်တော့ရှိနေတဲ့ဒီ A4 စာရဲ့အဖြူလေးနဲ့ဂလုံးစိတ်ပါတဲ့နေထိုင်ခွင့်လက်မှတ်လေးရှိမယ်ဆိုရင်မိမိတို့သက်ဆိုင်ရာမြို့နယ်ပေါ့မဲဆောက်ဆိုလဲမဲဆောက်ပုပ္ပရာဆိုလဲပုပ္ပရာမဲမတ်ဆိုလဲမဲမတ်ပေါ့အဲ့ဒီမှာ80ပြီးတော့နေထိုင်ခွင့်လက်မှတ်သွားလို့ရတယ
်။ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မဲဆောက်မြို့ဟာမြန်မာတွေရဲ့ဝင်ပေါက်ထွက်ပေါက်နယ်စပ်မြို့ဖြစ်တာကြောင့်နေ့စဉ်မြန်မာတွေအဝင်ထွက်ရှိနေတာပါ။နေ့စဉ်မဲဆောက်မြို့ကြီးချစ်ပြေတရားပေါ်ကနေဖြတ်ပြီးထိုင်းနိုင်ငံမဲဆောက်မြို့မှာ9ရက်နေထိုင်လို့ရတဲ့လက်မှတ်လုပ်ပြီးလာခဲ့ကြပေမဲ့9ရက်ပြည့်တဲ့အခါမှာနေရက်မပြန်တော့ပဲအလုပ်တွေဝင်လုပ်နေကြသူတွေဘဏ်ကောက်ကိုတက်ဖို့အတွက်စူးစမ်းကြသူတွေရှိနေတာကြောင့်ထိုင်းရနာပိုင်းတွေကရုတ်တရက်စစ်စင်ရေးတွေလုပ်ပြီးဖမ်းဆီးနေတာဖြစ်ပါတယ်
။ VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။မြန်မာနယ်ဆိုင်တဲ့သတင်းတွေအပြီးအခုတခါတော့နိုင်ငံတကာသတင်းတွေကိုပြောပြပါမယ်။အိန္ဒိယနဲ့ပါကစ္စတန်တို့ကြားအငင်းပွားနေတဲ့ကက်ရှမီးယားဒေသမှာတင်းမာမှုတွေမြင့်တက်နေစင်မှာပဲတောက်ကြနေကကုလသမဂ္ဂလူညွန့်ရေးကောင်စီမှာကက်ရှမီးယားကိစ္စတီးသန့်ဆွေးနွေးပွဲတရက်ပြုလုပ်ခဲ့ပါတယ်အပြည့်စုံကိုကိုရဲမင်းထွန်းကတင်ပြပါမယ်
အိန္ဒိယနဲ့ပါကစ္စတန်နိုင်ငံအကြားအငင်းပွားနေတဲ့ဂျမုနဲ့ကက်ရှမီးယားပြည်နယ်အထူးစင်တန်းအခွင့်အရေးကိုရုပ်သိမ်းကြောင်းအိန္ဒိယကဩဂုတ်လ9ရက်နေ့ကကြေညာခဲ့ပါတယ်အဲ့လိုကြီးများပြီးမှကက်ရှမီးယားပြည်နယ်အတွင်းအိန္ဒိယကလုံခြုံရေးအရာတင်းကြပ်မှုတွေအရှိန်မြင့်ဆောင်ရွက်နေတယ်လို့အိန္ဒိယပါကစ္စတန်နိုင်ငံနဲ့လည်းတင်းမာမှုတွေမြင့်တက်လာခဲ့ပါတယ်။အိန္ဒိယအခုလိုဆောင်ရွက်ချက်နဲ့ပတ်သက်ပြီးလူရွေးကောင်စီမြေတန်းအဖွဲ့ဝင်တရုတ်နိုင်ငံကပါကစ္စတန်ကိုစားကုလသမဂ္ဂလူရွေးကောင်စီအစည်းအဝေးခေါ်ယူဖို့တောင်းဆိုခဲ့တာကြောင့်တောက်ကြနေမှာလူရွေးကောင်စီကတည်တံ့အစည်းအဝေးတစ်ခုပြုလုပ်ခဲ့ပါတယ်။အိန္ဒိယရဲ့လှုပ်ဆောင်ချက်ကြောင့်ဒေတာရင်းတင်းမာမှုတွေဖြစ်ပေါ်လာရတယ်လို့ကုလသမဂ္ဂဆိုင်ရာတရုတ်သားမှကြီးဇန်ဂျွန်းကပြောပါတယ်
The Secretary General also issued a statement a few days ago.
ဖေရွေတွင်းမှုချုပ်ကလည်းရက်အနည်းငယ်ကပဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါသေးတယ်။တုံညိုကြီးကောင်စီကဆွေးနွေးပွဲတွေအရကောင်စီဖွဲ့ဝင်တွေကဒီကိစ္စအတွက်စိတ်ပူပန်နေကြပါတယ်။ကက်ရှမီးယားဒေသကိုအိန္ဒိယပါကစ္စတန်နဲ့တရုတ်နိုင်ငံတွေအကြားခွဲဝေပိုင်းခြားအုပ်ချုပ်နေတာကြောင့်သူပိုင်ငါပိုင်တောင်းဆိုမှုတွေရောထွေးနေပါတယ်။ကျူတာမတ်ကြီးကအိန္ဒိယကအခြေခံဥပဒေပြောင်းလဲတွေလုပ်ခဲ့တာကြောင့်ကက်ရှမီးယားရဲ့ဘုံနေမြဲကြားနေပြန်အနေအထားပြောင်းသွားရကြောင်းဒါဟာတရုတ်နိုင်ငံအတွက်စိုးရိမ်စရာဖြစ်ပြီးအိန္ဒိယရဲ့အခုလိုတစ်ဖက်သက်လှုပ်ဆောင်တာကြောင့်တော့တရုတ်န ကိစ္စဟာအိန္ဒိယရဲ့ပြည်သူရေးသားဖြစ်တယ်လို့ပြောတာကိုလက်ခံဘူးလို့ဆိုပါတယ
် I think today this meeting nullifies India's claim that Jammu and Kashmir is an internal matter for India
အခုလောက်တဲ့လုံခြုံရေးကောင်စီအစည်းအဝေးကဂျမ္မူးနဲ့ကက်ရှမီးယားကိစ္စပြည်တွင်းရေးသားဖြစ်တယ်ဆိုတဲ့အိန္ဒိယရဲ့ပြောကြားချက်ကိုပြက်ပြယ်စေခဲ့ပြီလို့ထင်ပါတယ်တရုတ်တမန်ကြီးထောက်ပြပြောဆိုသလိုဂျမ္မူးနဲ့ကက်ရှမီးယားပြည်နယ်မှာဆူဆူရွရွလူခွင့်ရေးချိုးဖောက်မှုတွေကိုအိန္ဒိယနိုင်ငံကကျူးလွန်နေပါတယ
်အိန္ဒိယကတော့ကက်ရှမီးယားကိစ္စဟာသူ့ရဲ့ပြည်တွင်းရေးကိစ္စသာဖြစ်တယ်လို့ပြောပါတယ်ကုလသမဂ္ဂဆိုင်ရာအိန္ဒိယတမန်ကြီးဆိုင်ယက်အက်ဘာရူဒင်ကဒီမိုကရေစီထွန်းကားဖို့အတွက်တရားဥပဒေစိုးမိုးရေးကအခရာကျတယ်လို့ဆိုပါတယ
် Our national position was and remains that matters related to article 370 of the indian constitution are entirely an internal matter of india
အရင်နှုန်းကတည်းကရှိပြီးအခုလည်းတည်ရှိနေဆဲဖြစ်တဲ့အိန္ဒိယရဲ့ရည်တည်ချက်ကတော့ဒီကိစ္စဟာအိန္ဒိယအခြေခံဥပဒေပုံမှန်390နဲ့တက်ဆိုင်ပြီးအိန္ဒိယရဲ့ပြည်တွင်းရေးကိစ္စအဖြစ်လုံးလုံးလည်းရကျက်ရောက်နေပါတယ်အကြမ်းဖက်မှုကိုကျင့်သုံးပြီးကိုယ်ရည်ပန်းချက်ပေါက်မြတ်အောင်လုပ်တာဟာပုံမှန်နိုင်ငံတွေလုပ်နေကြလို့ရမဟုတ်ပါဘူးအကြမ်းဖက်မှုကိုဘယ်ဒီမိုကရေစီနိုင်ငံတွေကမှအသိမှတ်မပြုသလိုလက်တင်လည်းမခံကြပါဘူးကျွန်တော်တို့အနေနဲ့အလုပ်များနေတဲ့ဒီနိုင်ငံတကာအဖွဲ့အစည်းကြီးတွေရဲ့ဆွဲဖက်မှုကိုမလိုချင်ပါဘူးကျွန်တော်တို့ကလူဘီလီယံချီပြီးရှိနေတဲ့နိုင်ငံပါဘာလို့ရမလဲဆိုတာသိပါတယ်ကျွန်တော်တို့နိုင်ငံကဒီမိုကရေစီနိုင်ငံပါအခုကျွန်တော်တို့ကိုဆွဆွဲနေတဲ့နိုင်ငံတွေလိုဒီမိုကရေစီအတွေ့အကြုံနည်းတဲ့နိုင်ငံလည်းမဟုတ်ပါဘူး
အိန္ဒိယတမတ်ကြီးကပါကစ္စတန်နဲ့ဆွေးနွေးပွဲစတင်ခြင်းရင်ကက်ရှမီးယားပြည်နယ်အတွင်းအကြမ်းဖက်လုပ်ရပ်တွေရပ်တန့်ရမယ်လို့ပြောပါတယ်။1948ခုနှစ်မှာအင်္ဂလိပ်စီကလွတ်လပ်ရေးရပြီးကတည်းကကက်ရှမီးယားပြည်နယ်အုပ်ချုပ်ခွင့်နဲ့ပတ်သက်ပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့အိန္ဒိယနဲ့ပါကစ္စတန်နှစ်နိုင်ငံအကြားဆယ်စုနှစ်ချီပြီးအငင်းပွားနေတယ်လို့တနိုင်ငံအကြားစစ်ပွဲတွေလည်းဖြစ်ခဲ့ကြပါသေးတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းကက်ရှမီးယားလူငယ်တဦးကအိန္ဒိယစစ်တပ်မတော်ရင်တန်းကိုအသေးခံဘုံးကွက်တိုက်ခိုက်တာကြောင့်အိန္ဒိယစစ်သား40ကျော်သေဆုံးခဲ့ရပြီးတဲ့နောက်အိန္ဒိယကပါကစ္စတန်နိုင်ငံအတွင်းကအကြမ်းဖက်သမားတွေရဲ့စခန်းကိုတိုက်ခိုက်တဲ့ဆိုပြီးပါကစ္စတန်နိုင်ငံအတွင်းလေကြောင်းကတိုက်ခိုက်မှုတွေလုပ်ခဲ့ပါတယ်။အခုလက်လောတင်းမာမှုတွေနဲ့ပတ်သက်ပြီးကုလသမဂ္ဂဒုရင်မှုချုပ်အန်တိုနီယာဂူတာရက်စ်ကသက်ဆိုင်သူအလုံးအတက်နိုင်ဆုံးချုပ်တီးကြဖို့နဲ့ပြဿနာကိုငြိမ်းချမ်းစွာဖြေရှင်းဖို့တောင်းဆိုခဲ့ပါတယ်။1948က1982ခုနှစ်အတွင်းကက်ရှမီးယားနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဆုံးဖြတ်ချက်ပေါင်း18ခုအထိချမှတ်ခဲ့ရပါတယ်။အဲ့ဒီနယ်မြေတဲ့ကုလသမဂ္ဂအဖွဲ့ကလေလာအခက်ခဲရေးအဖွဲ့ငယ်တစ်ဖွဲ့လည်းတပ်ဆွဲချထားခဲ့ပါတယ်။ကက်ရှမီးယားနယ်မြေအငြင်းပွားမှုဟာဒေသတွင်းတင်းမာမှုရဲ့အခြေခံအကြောင်းရင်းတစ်ရပ်လည်းဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့တနေ့တနေ့နေ့မှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပြင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA အမေရိကန်တန်ခါစနေနေ့မနေ့ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 9335လိုင်းနိုမီတာ40 kHz 9839လိုင်းနိုမီတာ48 kHz 6153ကရောလိုင်းလမ်းမီတာ190ကပါထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့ကမ္ဘာမီဒီယာတွေကမြန်မာပြည်မနေ့ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူအမျိုးသမီးကဏ္ဍကိုနားဆင်ရမှာဖြစ်တယ်လို့သိပ္ပံနဲ့ဤပညာအစီအစဉ်ထုတ်လွှင့်တဲ့အခါမှာတော့
မြန်မာ72 intercept 39ကတော့ဝေးလံတဲ့အရောက်ပေါက်နေတဲ့ဒေတာတွေမှာဆက်သွယ်ရေးကောင်းမွန်စွာရဖို့ဒါတင်တာဖြစ်ပါတယ်ဒီဆက်သွယ်ရေးယူရုတင်တဲ့အတွက် transponder လို့ခေါ်တ
ယ်ကြာခင်မှာအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာသတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်မိုက်ဤတန့်စင်နဲ့မိုက်အင်ဂျင်နိုင်တို့ကတင်ပြထားပါတယ်
ရွေးကောက်ပွဲမတိုင်မီဝေဖန်မှုကိုထိန်းချုပ်နိုင်အောင်လို့ဝေဖန်သူတွေကိုထောင်ချမယ်လို့ချင်းချောက်နေတဲ့မြန်မာစစ်တပ်ဆွေကောင်းစင်နဲ့ Richard C. Paddock နဲ့ Son Nang တို့က nytimes.com မှာဩဂုတ်လ16ရက်နေ့တဝန်ယူထားတာကိုဖတ်ရပါတယ်။မြန်မာစစ်တပ်ဗိုလ်မှူးကြီးအယောက်နှစ်ဒါဇင်ကျော်ဟာသူတို့ရဲ့အတိုက်ခံတွေကိုတရားခွင်မှာရင်ဆိုင်မဲ့အစားနောက်နှစ်လွတ်တော်ရွေးကောက်ပွဲကြိုကာလတွေမှာစစ်တပ်ရဲ့အာဏာကိုဝေဖန်သူတွေကိုအတရေဖြတ်တဲ့ရာဇဝတ်မှုနဲ့အပြစ်ပေးနေတယ်လို့စောင်းမရှင်ကထောက်ပြရေးသားထားပါတယ်။ဒီအဆိုကိုတုံ့ပြန်တဲ့အနေနဲ့တက်မတော်ရဲ့ဂုံတိခါကိုကာကွယ်ရုံသားဖြစ်တဲ့ဆိုပြီးတော့တက်မတော်ပြောခွင့်ရဗိုလ်မှူးချုပ်ဇော်မင်းထွန်းကကာကွယ်ပြောဆိုထားတဲ့အကြောင်းစောင်းမမှာရေးထားပါတယ်။လွတ်လပ်စွာထုတ်ဖော်ပြောဆိုနိုင်ခွင့်ဆိုင်ရာကိစ္စတွေကိုထောက်ပံ့ပေးနေတဲ့အတန်အဖွဲ့ရဲ့အဆိုအရ2016ခုနှစ်ထဲမှာကိုပဲအများအားဖြင့် Facebook ပေါ်မှာတက်မတော်ကိုဝေဖန်တဲ့မှတ်ချက်ရေးသားခဲ့သူ88ယောက်ကိုဗိုလ်မှူးကြီး25ယောက်ကအတရေဖြတ်မှုနဲ့တရားစွဲထားတယ်လို့ဖော်ပြထားပါတယ်။စွပ်စွဲခံရသူတွေတဲက36ယောက်ဟာထောင်ကျခံရတာဒါမှမဟုတ်လေတရားစီရင်ခံရဖို့အချုပ်ထဲမှာစောင့်နေကြရတယ်လို့ရေးသားထားပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာ9သိန်းကျော်ပြီးခဲ့တဲ့နှစ်နှစ်ခလေးကဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားရအောင်လို့တပ်ဖြတ်မှုအာဓမ္မပြုချက်မှုနဲ့မီးရှို့မှုတွေကျူးလွန်တာဟာတပ်မတော်ရဲ့တာဝန်ရှိတယ်လို့ကဘာကသိထားတဲ့အကြောင်းဆောင်းမရှင်ကထောက်ပြထားပါတယ်။ဒီလိုရက်စက်တဲ့လောက်ရက်ဒီမှာတာဝန်ရှိတဲ့တပ်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လိုင်းနဲ့ထိတ်တန်းဗိုလ်ချုပ်ကြီး3ယောက်တို့ကိုအမေရိကန်တဲ့ဝင်ခွင့်ပိတ်တဲ့ဒဏ်ခတ်မှုကိုပြီးခဲ့တဲ့လကပဲချမှတ်ထားတယ်ဆိုပြီးတော့လည်းရေးသားထားပါတယ်။ဒါမှမဟုတ်အခုချိန်မှာတက်မတော်အနေနဲ့အစိုးရရင်ဆုံးကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုအခြေခံပြီးတော့ရထားတဲ့သူတို့ရဲ့အာဏာနဲ့သူတို့ရဲ့ဂုဏ်သိက္ခာကိုအထူးကမခံနိုင်တာပဲဖြစ်တယ်ဆိုပြီးတော့စောင်းမရှင်ကမိမောင်းထုတ်ပြနေပါတယ်။ဗိုလ်မှူးကြီးတွေကအတရေဖြတ်မှုနဲ့တရားစွဲထားသူအများစုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုကိုတက်မတော်ကအာဏာသုံးပြီးပိတ်ပင်မှုဒါမှမဟုတ်လည်းတိုင်းပြည်ရဲ့ဘဏ္ဍာကိုထိတ်တန့်အရာရှိတွေကပဲအပိုင်သိမ်းထားတယ်ဆိုပြီးတော့ဝေဖန်သူတွေဖြစ်ကြတယ်လို့ရေးသားထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်ရဟင်းလီကလည်းအစိုးရအနေနဲ့ဒီအမှုတွေကိုရုပ်သိမ်းလိုက်ဖို့တိုက်တွန်းထားတဲ့အကြောင်းရေးထားတာကိုဖတ်ရပါတယ်ရှင်
။မွတ်စလင်အရေးနဲ့အမျိုးသားရေးအကျိုးစီးပွားဆိုတဲ့ကောင်းစဉ်နဲ့ BSC စင်တာမှာရေးသားထားတဲ့အတွေ့အမြင်တစ်ပုဒ်ကိုပြောပြပါမယ်။ဆောင်းမရှင်ဒေါက်တာ James M. Dorsey က Saudi Arabia နိုင်ငံဟာပြီးခဲ့တဲ့6လကျော်ကာလအတွင်းဖျားဖူးဗီဇာဒါမှမဟုတ်ခီးသွွားလက်မှတ်အတုတွေနဲ့ဝင်လာတဲ့မြန်မာဒါမှမဟုတ်ဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာအများပြားကိုပြန်နှင်ထုတ်နေခဲ့ရကြောင်းနဲ့အစချီထားပါတယ်။Saudi Arabia နိုင်ငံမှာ Rohingya 2,000 ခွဲလောက်နေထိုင်နေကြတယ်လို့ယူဆရပြီးဒီ Rohingya တွေကိုမောင်းထုတ်နေတာဟာ Saudi Arabia နိုင်ငံအနေနဲ့ရော Saudi နိုင်ငံ Jihad မြို့အခြေစိုက် OIC လို့ခေါ်တဲ့ Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့တို့ကပါ Rohingya တွေအပေါ်မြန်မာနိုင်ငံကနှိမ်ပယ်နှိပ်စက်မှုတွေကိုပြစ်တင်ရှုံချနေတာတွေနဲ့တိတိတသားကြီးစန့်ကျင်ဘက်ဖြစ်နေတယ်လို့လည်းဆောင်းမရှင်ကရေးထားပါတယ်ပြီးခဲ့တဲ့လကပဲရိုဟင်ဂျာတွေအပေါ်မှာလူခွေရေးချိုးဖောက်မှုတွေအတွက်မြန်မာနိုင်ငံကိုနိုင်ငံတကာရာဇဝတ်ခုံရုံးတင်စစ်ဆေးဖို့ OIC ကတောင်းဆိုခဲ့သေးတာပါမကြာခင်နှစ်တွေအတွင်းကပဲရိုဟင်ဂျာ9သိန်းခွဲလောက်ဟာဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာခဲ့ကြတာဖြစ်ပါတယ်ဆော်ဒီဟာရိုဟင်ဂျာဒုက္ခသည်တွေအတွက်ဒေါ်လာတန်ပေါင်းများစွာလှူဒန်းခဲ့ပြီးမြန်မာအစိုးရကလူနည်းစုရိုဟင်ဂျာတွေအပေါ်နှိပ်ကွပ်တာနဲ့အတင်းကျပ်နေရာပြောင်းရွှေ့စေတဲ့မူဝါဒတွေနဲ့ပတ်သက်လို့ပြစ်တင်ရှုံချတာနဲ့အထူးစိုးရိမ်ပူပန်ကြောင်းလဲပြောခဲ့ပါတယ်။ Sorry ကရိုဟင်ဂျာတွေကိုအာဏာသုံးပြီးနှင်ထုတ်ပုံနဲ့တရုတ်ကရှင်ကျန်းပြည်နယ်ထဲမှာခံမှန်းခြေအဖြစ်ဝီဂါတပ်တန်းလောက်ကိုပညာပေးစခန်းတွေထဲမှာထည့်ထားတာကိုထောက်ခံတဲ့ကိစ္စတွေကိုကြည့်မယ်ဆိုရင် Sorry Arabia ဟာ Islam အယူဝါဒအတွက်သူ့ရဲ့စီးပွားရေးအကျိုးစီးပွားနဲ့အလဲလဲလှုပ်လှဟန်မရှိဘူးလို့ယူဆပွဲဖြစ်ကြောင်းဆိုပါတယ်။အကူအညီလိုနေတဲ့ရိုဟင်ဂျာတွေနဲ့တရားမဝင်မွတ်စလင်အလုသမားတွေကိုမျှော်လင့်ချက်ကင်းမဲ့တဲ့အဖြစ်ကိုရအောင် Sorry ဘီယင်ကမောင်းထုတ်ခဲ့ပေမဲ့လည်းနယူးဇီလန်နိုင်ငံက Christchurch ကဘလီနှစ်ခုတိုက်ခိုက်ခဲ့ရမှုမှာတေဆုံးခဲ့ကြသူတွေရဲ့ဆွေမျိုး200လောက်ကိုတော့လက်ခံတွေ့ဆုံခဲ့ပါတယ်။မြန်မာနဲ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာတွေအရေးကိုထောက်ခံကြောင်း Sorry Arabia ကပြောနေပေမဲ့တရုတ်ပြည်ရှင်ကျန်းဒေသမှာဖီကာတွေကိုနှိပ်ကွပ်နေတာတွေကိုတော့လူမှုသဘောထားဘလို့ရှိတယ်ဆိုတာရှင်းရှင်းလင်းလင်းမသိရသေးဘူးလို့ဆိုပါရစေ။ဘလို့ပဲဖြစ်စီ Sorry Arabia နိုင်ငံရဲ့လူဦးရေအများစုကတော့လွန်စွာရှေးရိုးဆွဲဆန်တဲ့အစ္စလာမ်အယူဝါဒကိုတွေ့ဖက်နေစေဖြစ်တယ်လို့យေတာထားပါတယ်ရှင
်။သောတာရှင်များရှင်ပြည်ဦးလွင်နဲ့နောင်ချိုမြို့တွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေနဲ့အရက်သားတချို့အသေးဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေဟာတပ်မတော်ရဲ့ထိုးစစ်တွေကြောင့်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကပြောဆိုခဲ့တယ်လို့မြန်မာစစ်တပ်ဘက်ကတော့မကြသေးခင်ကမိုးရေစေဝါနှိမ်နင်းမှုတွေကိုမကျေနပ်လို့လက်တုံ့ပြန်လာဆိုပြီးဆွဆွဲထားပါတယ်။ငြိမ်းချမ်းရေးဆွေးနွေးဖို့ပြောနေချိန်မှာပဲမြို့ပြဒေသတွေအထိတိုက်ပွဲတွေကြေပြတ်လာနေရတာဘာကြောင့်များပါလဲ။အပြန်အလှန်ဆွဆွဲနေုံနဲ့မပြေလည်နိုင်မဲ့ပြဿနာကိုလက်တွေဖြေရှင်းနိုင်မဲ့နည်းလမ်းဘာတွေရှိမလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-232-9554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါတယ်ရှင်။
လာမယ့်စနေနေ့VOA ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်မှာသွားရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့ American EDN 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်။ဒီကနေ့မင်းတင်ပြမယ် EDN အသုံးကတော့
Lip Service
ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက L-I-P, lip ka, nuk ka, S-E-R-V-I-C-E, service ka, tkukuku luk saang pita, so ro, squite kung ye dai yai tibe ka ro, nung ye tkukuku luk saang pita po. Lip service de lai pet de kriya ka ro, G-I-V-E, give, damam ho, P-A-Y, pay, pit pito, give lip service, damam ho yin, pay lip service lo, pyo lo ya ba de.idiom တွေပဲကတော့တခုခုကိုလုတ်ပေးပါမယ်တခုခုကိုထောက်ခံပါတယ်သဘောတူပါတယ်ဆိုပြီးတကယ်တော့လက်တွေမှာစိတ်แท้ကမပါနားချကောင်းအောင်အပြောတက်တက်လုတ်တာမျိုးတကယ်လက်တွေလုတ်ပေးတာဘာမှမရှိတာကိုဆိုလိုတာဖြစ်ပါတယ်ဒီလုံးနဲ့ပတ်သက်လို့ George Cooper ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် They paid lip service that the elections will be free and fair butThey had no intention of doing so.
သူတို့ကရွေးကောက်ပွဲကိုလွတ်လပ်ပြီးတရားမျှတပါမယ်လို့လောကလှုပ်ထားခဲ့တယ်လေ။လက်တွေ့မှာတော့ဒီလိုလှုပ်ပြီးဖို့သူတို့မှရည်ရွယ်ချက်မရှိဘူးလို့အကြေရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
။ They paid lip service that the elections will be free and fair, but they had no intention of doing so.
တခုခုကိုသဘောတူပါတယ်ထောက်ခံပါတယ်လုတ်ပေးပါမယ်လို့လောကချောပြီးတကယ်တော့လက်တွေမှာမလုတ်ပေးခဲ့ဘူးအပြောကြီးတက်တက်ပဲဆိုရင် ATM အသုံးရဘယ်လိုပြောမလဲ
Give lip service
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်အခုလိုမျိုး American Indian သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနေ့ခင်းတိုင်းမှာဒေါ်လလတန်းကပို့ချနေတာဖြစ်ပါတယ်အခုတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်ပုံမရရှိလာသလိုသတင်းလောကမှာအမျိုးသမီးတွေပါဝင်လာကြတာတွေ့နေရပါပြီမြန်မာအမျိုးသမီးတွေသတင်းနဲ့စာပေလောကမှာပါဝင်ခဲ့တာကိုလိုနီခေတ်ကလေးကတွေ့ရမှာဖြစ်ပါတယ်အထူးသဖြင့်အတူယူဇာတွေအနက်တူကတော့1996ခုနှစ်အသက်83နှစ်အရွယ်မှာကွယ်လွန်သွားပြီဖြစ်တဲ့နာမည်ကျော်စာရေးဆရာမကြီးဒေါက်ခင်မျိုးချစ်ပဲဖြစ်ပါလေ။ကိုလိုနီခေတ်မြန်မာလူလတ်ရေးကာလလှုပ်ရှားမှုမှာပါဝင်ခဲ့သူဒေါက်ခင်မျိုးချစ်ရဲ့နောက်ခံအကြောင်းအနေနဲ့ပတ်သက်ပြီးသိကောင်းစရာတွေကိုဒေါ်လလတန်းကမြို့သမီကဏ္ဍမှာတင်ပြထားပါလေ။
bend but never break me, 'cause it only serves to make me more determined to achieve my final goal.
And I come back to you. 就叫他们出来的这个，就叫他们这个内务部的，就叫他们把这个调查的方法都写出来，方法都是写出来，哎嘛，我们要干啥？别干啥的，哎，叫你们出来，我们都叫内务部出来的，通过都是，我们过，都来，都这边应聘的，那么就各种无所谓，尤其是那些书店那个就叫，哎呦，那哎呦，起码，人民都要的是了。
干嘛叫我晒一些？对吧？晒一些，一些我是要。对也没说，然后这个话，毛不能叫他平时什么对。一些我晒一些，要么你说，这卡方法嘛，从我们的他妈晒一些的，从人家的，一些我也不，然后这个也那个，第二个没有，包括了费了，对嘛？你来啥子？哎，看见了，费我了，费我了，你看，你看，就那个，有些，哎，你会不会他妈困难？你这些姑娘是要注意的，费的没问题。
那不然那叫啥子表嘞？晒一下，那晒多点了吧？他妈晒一下，叫天牛气，或者可能有点容易给你嘛，有米的吧？啊，一些问题，哎，不会嘛，把你那个说了，了解了？俺牛怎么样了？叫肉的酸少一点，叫家里的不大的了，然后叫那里的表外。哎，看嘛，晒一下嘛，都要摆的嘛，这要做晒一下嘛，皮的，天牛气火呀，那叫做天牛气火呀。 另外一个，我们要眼看的，那看的，这不明，没讲理，人啥的吧？啊，搞干点东西，一些我就发表，下一个月，你们也把也一个意思会。这帮人，现在我求你了，叫你等你，叫你将来的，哎，也是在拼命的，哎嘛，都要拼命的了，来，你是不是的？都一样的，对象的，哎，哎，一些我晓得，好好好，应该这样说了。 Morning Trump
叫什么？全是巴马说的，哎，叫你一句话以来，他肯定嘛，就话拢明白。第二嘛，因为说那个工人家，都巴马的，我处理了，谢谢伊个啦。人家你那么比大嘛，那还，人家一些的话，就记住。哎，那个罗，你们做啥事情？去乌牛个？亚达西多，你比人家，啥比好比外的苦嘛？啥事情嘛，就都看有钱的不得了。
格罗尼克个，古奈个嘛，当地把皮内看尼亚达古，奈个尼个地方，就办个来将，铁墩标价给达古，将来公路电表塔拉皮巴嘞。下次乌牛一月内，托克米切个陪读巴嘞，格罗尼比皮的，啥意思啊？只只蒙乌当，都木格罗米比乌埃古标价给达个。托克米切个，这通通话是也老不懂啊，啥点比较，不嘛啥被老个。
明晚恁个一老家哦，我拉开的，还有个米工厂调去吧嘞。这通东阿皮一个好说啥个的个，瞧伊那面嘛，比我这老个妈的个，恁个家咋一些都没见得大叫，店里都没毛的，阿里都没毛包衣的，是吧？不嘛皮的，这通东阿皮恁个一老包衣啥个吧嘞？阿里东啊，伊那面阿老个妈的，阳光起得啦，比着。
都落来看一下，当初来看嘛，白虎白个，六个马的个，来呗，都落看一下，当初话嘞。哎，你去嘛？哎，一个工人嘛，苗都没得，这大把五十年了，少不了。这厂过啊，总是过过年，电脑一烂，那才过年嘛，学的工作嘛，哎，苗都没做，是为这个肩膀话嘞。哎，你是为嘛？看那么些，厂里的，不过话着。 没看见，说的，没有都没有都批吧嘞。俺的思维个，那些过着是啥呢？我叫原先的，他通过啊，农村阿姑，钱干五毛六，啊，六毛七五六，隔壁爸爸白吃完嘞，过没过钱，说啊，你偷没了，也要问问，当初吧嘞。俺的思维啊，麻烦，人麻痹，六来也没有都没有放，放几把嘞，俺就放几多，没看见个。
都这样，我给查些，草药包嘞，没看见啊！哎，你等你厂里请个啥比较？看苗钱说的，跟老南门的，厂外的棉边也买嘞，地头家呢，鸡窝也买个些，都这一家呢，是你那个你家呢啥的，啥庄的嘛，都啊厂外有的看嘛。
အညိုရဲ့အဖြူရဲ့အကွက်စိတ်ပင်ဒီအိတ်ကြီးလေးဝေးပြီးမြန်မာဆိုင်နံရိုက်ထားတဲ့ချောမောလပ်ပါတဲ့သူရဲ့ဓာတ်ပုံလေးနဲ့ပေါ်ပြတယ်အဲဒီတုန်းကနဲ့ခင်မျိုးချစ်ရဲ့ဆောင်းပါးတွေကလူကြိုက်များခဲ့ပါလေ
မြန်မာဆိုရှယ်လစ်လမ်းစဉ်ခေတ်ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ The Working People's Daily မှာဒေါက်ခင်မျိုးချစ်နဲ့အတူအက်ဒီတာအဖြစ်ထမ်းဆောင်ခဲ့သူဒေါက်ခင်ဆွေးလာကလည်းဆီယမကြီးဒေါက်ခင်မျိုးချစ်ရဲ့ကလုံးစွဲရင်နဲ့ပတ်သက်လို့ပြောပြတာကတော့
မာကြီးဒေါက်ခင်မျိုးချစ်ဟာသတင်းစာသမားကောင်းစာရေးဆရာကောင်းဖြစ်ယုံနေမကပါဘူးမျိုးသမီးတယောက်ဇနီးတယောက်မိခင်တယောက်ဖြစ်နေလေအထုစန်းနမူနာယူတိုက်တဲ့မျိုးသမီးကြီးတယောက်ဖြစ်ပါလေဘယ်ကိစ္စဘယ်အကြောင်းအရာမဆိုကိုအရှိအရှိတိုင်းဓမ္မဒိဋ္ဌန်ကြကြနဲ့စင်ကြင်သုံးသပ်တတ်ပါလေအဆိုးအကောင်များကိုအကျိုးနဲ့အကြောင်းနဲ့လူတစ်ဖက်သားနားခံတာအောင်ဘဝင်ကြအောင်အမြင်ရှင်းအောင်ပညာရှိပိသစွာတိုးတိုးနဲ့လူရင်းအတိုင်းကိုရရင်ဝဝဝေပန်တဆုံးမတွင်တင်တတ်ပါလေမာကြီးရဲ့ဝေပန်ချက်ခင်မြင်ချက်များဟာမှန်ကန်တိကျထိမိလွန်းလို့အများကပြန်လဲခြေပစောတကတက်နိုင်ဖို့အတော်ခဲရင်နေကြတာကိုလည်းတွေ့ရှိခဲ့ရပါတယ်
။ဒေါက်ခင်မျိုးချစ်ရေးသားခဲ့တဲ့စာပေတွေကဘာပြီးပါလဲ။မြမစာပေလိလာလိုက်စားသူသူတေသူဥအောင်စိုးဦးကပြောပြခဲ့တာကတော့
ဆရာမကြီးရေးခဲ့တဲ့စာအုပ်တရားပြည်သူလူထုကိုအလုပ်ဖြစ်ပြတဲ့စာပေတွေလူထုတွေရဲ့ဘဝကိုဖွင့်ဆိုရှင်းပြတဲ့စာပေတွေကိုတွေ့တဲ့အတွက်ဒါပြည်သူချစ်တဲ့စာရေးဆရာတယောက်လို့ကျွန်တော်တို့အနေနဲ့လေးစားကူညီတဲ့ရှိတာဖြစ်ပါတယ်။သူတင်သူရေးခဲ့တဲ့စာအုပ်တွေနဲ့ပတ်သက်ကိုလိုနီခေတ်တုန်းကဆိုကောလိပ်ကျောင်းသူများရဲ့ဘဝတွေနဲ့ပတ်သက်တဲ့ဟာမျိုးပေါ့လေကောလိပ်ကျောင်းသူဆိုတာနောက်စစ်နောင်ကျိုးဆိုတဲ့ဟာမျိုးတွေစစ်တရှိုးများဆိုတဲ့စာအုပ်တွေလူမုံတိုင်းဆိုတဲ့စာအုပ်တွေအစရှိတဲ့စာအုပ်တွေရေးသားခဲ့တာဖြစ်ပါတယ
်။ရာစုဝင်တော့ဖြစ်တဲ့အဖဦးတော်အမိဒေါ်တန်းတင်မွေးချင်း၅ယောက်နဲ့အကြီးဆုံးစကိုင်းဇာတိသူဒေါက်ခင်မျိုးချစ်ဟာသတင်းစာနယ်ဇင်းလောကမှာတက်တန်းကျင့်တဲ့အပြင်နိုင်ငံအကျိုးလဲထမ်းဆောင်ခဲ့သူဖြစ်ပါတယ်။1983ခုမတ်လမှာတော့လွတ်လပ်ရေးမော်ကိုဝင်တတိယအဆင့်ကိုချီးမြှင့်ခြင်းခံခဲ့ရပါတယ်။ဆီယမာကြီးဒေါက်ခင်မျိုးချစ်ဟာ1955ခုမေလ10ရက်နေ့မှာမွေးဖွားခဲ့ပြီး1996ခုဇန်နဝါရီလ2ရက်နေ့မှာကွယ်လွန်ခဲ့တာဖြစ်ပါတယ်။လူသမားနေ့ကြာရောက်တဲ့မေလ10ရက်နေ့မွေးနေ့ရှိဒေါက်ခင်မျိုးချစ်ရဲ့မွေးနေ့မှာကဗျာဆရာမောင်စွန်းရီကဂုဏ်ပြုတဲ့အနေနဲ့အမေချစ်မွေးနေ့ကဗျာဆိုပြီးရေးသားခဲ့ပါတယ်။ဒီကပြားကိုဦးအောင်စိုးကကြံလေရွပြရမှာတော့
နှွေတစ်ပါပကောမေတစ်မာလာအမေချစ်မွေးနေ့ကျုံချီကာကိုကလောင်ဓာရည်နဲ့မိတုတ်ကိုကိုင်ငါဖွားရော့ထင်ဖွားစီနဲ့တိမ့်တိမ့်တုံအောင်ကျော်မောင်ခေါ်တဲ့ပွဲမှာလဲဂေါ်ယာရီလောမာလို့တရေပြန်တော့အတော်ဟာကလောကချဲခဲ့ရင်နှွဲခဲ့တဲ့အကြီးတော်ဘုံကျုံလီတဲ့မုံတိုင်းစံအကျွစံအထမှာလဲရမ်းမကွာစုသူပါလို့မန်းအမရစီမှာခန်းတကမရီစုမကွာနှွဲသလူပစုစရာစုလူတကာတဲ့ကဲပီလိရဲခဲ့တဲ့သမိုင်
းကဗျာရဲ့အတူချုပ်နှစ်တန်ရကိုလေဥအောင်စောဦးက
မေတ္တရမှာမွေးလာခဲ့တာဖြစ်တယ်မေလတရဆိုတာကလည်းကဗလူသမားနေချစ်ခဲ့တဲ့ဆိုတဲ့အခါကျတော့အပိနိခန်နေဘက်ကနေခိနှိတ်တဲ့လူဒန်းစားတွေကိုတော်လှန်တဲ့နေ့မှာမွေးလာခဲ့တဲ့အတွက်ဆရာမကြီးဒေါက်ခင်မျိုးချစ်ဟာအဲ့ဒီလိုခိနှိတ်တဲ့သူတွေကိုစန့်ကျင်တဲ့စိတ်ဓာတ်တွေများပါလာသလားသူ့ကိုမွေးတဲ့နေ့ရက်ကိုကဗမာတိတ်တိတ်တုံနဲ့နှိမ့်မြတ်တွေဖြစ်ခဲ့တယ်ဆိုတဲ့ဟာကိုထောက်ပြသွားတာဖြစ်ပါတယ်နောက်တစ်ခုကဒီ1938ပေါ့လေဘိုးအောင်ကျော်ကြာသွားတဲ့ခင်မာလေဂေါ်ယာပလိတ်တွေကနေလက်ကင်တုံးနဲ့ရိုက်လို့လက်နဲ့မဲ့တဲ့ចောင်းသားတယောက်ကြာသွားတဲ့အပွဲမှာဒေါက်ခင်မျိုးချစ်ကចောင်းသူတယောက်အနေနဲ့တပ်ပြည့်စီတော်နဲ့ပါဝင်ခဲ့တယ်ဆိုတဲ့အကြောင်းကိုလည်းထောက်ပြထားတာဖြစ်ပါတယ်။နောက်တစ်ခုစမ်းအကျွစမ်းအထမှလည်းဆိုတာကတော့ဂျပန်တော်လှန်ရေးပြီးသွားပြီးတော့မှနေတူရင်ခစ်ပေါ့လေ။ဗိုလ်ချုပ်အောင်ဆန်းနဲ့တခင်တန်းထွန်းတို့ညီညွတ်ခဲ့တဲ့အတွက်စမ်းနဲ့တန်းခစ်မှတော့လည်းမျိုးပေါ်နိုင်ငံရေးလှုပ်ရှားမှုတွေကဒေါက်ခင်မျိုးချစ်တက်တက်ကြွကြွပါဝင်ထုတ်ရှားခဲ့တယ်ဆိုတဲ့အကြောင်းကိုဖွဲ့ဆိုသွားတာပဲဖြစ်ပါတယ
်။ You can bend
ကလလာနိုင်ရဲ့အမျိုးသမီးကန္တာကိုနားဆင်ရပြီးမှာတော့သိပ္ပံနဲ့နီးပညာအစီအစဉ်ကိုထုတ်လွှင့်ဖို့အချိန်ရောက်လာပါပြီ။ဒေါက်ကင်မျိုးသက်ကပြောပြမှာပ
ါ။မြန်မာ72ပါဝင်တဲ့ Intel Set 39 ဂျိုလူကို2019ဩဂုတ်လ9ရက်နေ့မှာကမ္ဘာပတ်လမ်းထဲကိုလွှတ်တံနိုင်ခဲ့ပါတယ်။
ဒီဆက်သွယ်ရေးဂျိုးရူရဲ့အလုတ်လုတ်ပုံကို NASA သိပ္ပံပညာရှင်ဒေါက်တာဗရီတာတင်ကပြောပြပေးမှာပ
ါမြန်မာ72 intercept 39ကတော့ဝေးလံတဲ့အရောက်ပေါက်နေတဲ့ဒေသတွေမှာဆက်သွယ်ရေးကောင်းမွန်စွာရဖို့ဒါတင်တာဖြစ်ပါတယ်ဒီဆက်သွယ်ရေးဂျိုးရူတင်တဲ့အတွက်transponder လို့ခေါ်ရလေအဲဒီဂျိုးရူထဲမှာပါတဲ့ PC တကူတော့နော်အဲ့ဒီဟာကကဘာမြေမျက်နှာပြင်ကိုပြန်ပြီးလွှင့်ရတာပါဆက်တွေ့ဂျူဒူမှာပါပါလဲဆိုတော့ဂျူဒူကိုလမ်းမှတ်အောင်တင်ပေးဖို့အတွက်လိုအပ်တဲ့ဒုံးရင်အသေးလေးလိုဟာမျိုးလေးတွေ electronic ပစ္စည်းတွေအများကြီးပါပါတယ်ထိန်းကျောင်းတဲ့အဆက်အဲ့ဒါနဲ့ပါပါနောက်ပြဂျူဒူ operate လုပ်ဖို့အတွက်ဆိုလို့ရှိရင်သူ့မှာပါဝါလိုတယ်ဒါကြောင့်သူ့နဲ့တွဲရဲ့ solar အချက်ကြီးတွေအများကြီးထည့်ပေးပြီးတော့အပေါ်လေးရောက်တော့သူဖြန့်ထုတ်လိုက်ရပါတယ
်ကမ္ဘာပတ်လမ်းကြောင်းထဲမှာလဲပတ်နေတဲ့ဂျူဒူအတွက်လိုအပ်တဲ့ပစ္စည်းတွေထဲမှာအရေးအကြီးဆုံးကအတွင်းဆက်အစိတ်ပိုင်းဖြစ်တဲ့ transponder ဖြစ်ပါတယ်
အဲ့ transponder အဓိကအောက်ဖက်ကဘာမြေမြင်းတစ်ပြင်ကနေပြီးတော့ဆက်သွယ်ရေး data တွေရုပ်မြင်သံကြား data တွေ Facebook သုံးတဲ့အခါကျရင်ပို့လိုက်တဲ့ဟာတယ်လီဖုန်းဆက်တဲ့ဟာတွေအကုန်လုံးကိုသူကအပေါ်တင်လဲရပါတယ်အဲ့ဒါ uplink လို့ခေါ်တာ uplink downlink ပေါ့နော်အပေါ်ကိုတင်ပေးလိုက်တဲ့ချိန်နှုန်းရယ်အောက်ကိုပြန်လွှတ်တဲ့ချိန်နှုန်းရယ်ကွာပါတယ်တင်လိုက်တဲ့ဒီ data တွေကိုအပေါ်မှာဖစ်လိုက်ရပါတယ် frequency တွေကို filter လုပ်တယ်လို့ခေါ်ပါတယ်အဲ့ဒါ band pass filter လို့ခေါ်တယ်အဲ့ဒီ PC ပါတယ် amplifiers ဒီအတန်ချဲ့ဆက်လို့ဟာမျိုးသူကတော့အတန်ချဲ့တာမဟုတ်ဘူးစွမ်းအင်ကိုအမြိုင်နှင့်တင်ပေးလိုက်တယ်နှင့်တင်ပေးလိုက်ပြီးတဲ့အခါကျတော့မှသူ့ရဲ့ချိန်နှုန်းကိုနောက်တစ်ခုပြန်ပြောင်းလိုက်တယ်ပြောင်းလိုက်တဲ့အတွက်ဒီ downlink ပြန်ဆင်းလာတဲ့ချိန်နှုန်းကအောက်ကနေပထမတင်ပေးလိုက်တဲ့ချိန်နှုန်းနဲ့မတူဘဲနဲ့အောက်ကိုပြန်ပြီးတော့ရောက်လာပါအဲ့တော့တနေရာတိုင်းကနေပြီးတော့station တစ်ခုကနေပြင်လိုက်တဲ့ဟာဂျူဒူပေါ်ရောက်သွားတယ်ဂျူဒူကနေပြန်ပြီးအောက်ကိုပြန်ဖြန့်လိုက်တဲ့အခါကျလို့ချင်းတနိုင်ငံလုံး data ကြီးတစ်ခုလုံးကိုပြန်ဖြန့်ပေးရတဲ့အတွက်သူ့မှာအဲ့ဒီ swing in နှင်းနဲ့ amplifier set ဆိုတာရှိကိုရှိရတယ်ချိန်နှုန်းပြောင်းပေးတာချိန်နှုန်းကိုသတ်မှတ်တာဗေဗီဒီယိုအချက်လက်ကိုဘလို့လွှင့်တဲ့ဆိုတဲ့ဟာပေါ် multi beam C band တို့ KU band ပေါ့နော်အခုဒီ satellite မှာနှစ်ခုတုံ
းဆက်သွယ်ဂျူဒူတွေမှာ၃နေရှိတဲ့ band line က၃မျိုးရှိပါတယ်KA band, KU band နဲ့ C band တို့ဖြစ်ပါတယ်။ KA band ဟာချိန်နှုန်းအမြင့်ဆုံးဖြစ်ပြီး downlink အတွက် 20 GHz နဲ့ uplink အတွက် 30 GHz လောက်ရှိပါတယ်။ KU band ကတော့ downlink အတွက် GHz 17 နဲ့12ဝန်းကျင်လောက်ရှိပြီး uplink အတွက်ဆို 14 GHz လောက်နဲ့လွှင့်တာပါ။သူက antennas အသေးလေးတွေနဲ့ပါသုံးနိုင်ပါတယ်။ C band ကတော့ချိန်နှုန်းအနိုင်ဆုံးဖြစ်ပါတယ်။downlink အတွက်ချိန်နှုန်းက 3.5 GHz လောက်နဲ့ uplink အတွက် 6 GHz လောက်ပဲရှိပါတယ်။သူက area အခြေကြီးအတွက်သုံးနိုင်တယ်လို့မိုးသီးထန်စွာရွာတာလိုမျိုးရာသီဥတုဆိုရင်လည်းသုံးနိုင်ပါတယ
်။ C-band ကဆိုလို့ရှိရင်သူကရိုးရိုးကျွန်တော်တို့အတန်ဖိုင်ပို့တာအတန် data ပို့တာရိုး data အချက်လက်တွေပို့တာအဲ့ဒါနဲ့ကိုအသုံးများပါတယ်။ cellular phone ခေါ်တာတို့ဘာတို့ညာတို့ဆိုလို့ရှိရင် C-band နဲ့သုံးတယ်။ဒါပေမဲ့ video file ပို့တယ်Skype နဲ့ video လုပ်တယ်ပါညာဆိုလို့ရှိရင်များတော့အချင်းသူတို့ KU band နဲ့သုံးလေးရှိပါတယ်။ဗမာပြည်အတွက် C band ဆိုလို့ရှိရင် 50 dB watt ပေါ့နော် dB is a decibel ပေါ့နော် dB watt ဒါမှမဟုတ်လို့ရှိရင် watt အားတသိန်းလောက်အထိကိုပမာဏများတဲ့ watt နဲ့သူတို့လွှင့်ပေးလို့ရပါတယ်။ KU band ကြတဲ့အခါကျသူတဲ့အစမတန်များပါတယ်။ watt အား8သိန်းလောက်အထိရှိတဲ့ transponder တွေသုံးတာဖြစ်ပါတယ်။အဲ့တော့ watt အားမြင့်လေဆက်သွယ်နိုင်တဲ့နှုန်းရနိုင်တဲ့နေရာအဲ့ဒါတွေကပို့ပြီးတော့အများကြီးလွှင့်နိုင်လေပေါ့
။ uplink နဲ့ downlink အလုံးလုံးပုံကိုကြည့်ရအောင်ပါ
။ uplink ဆိုတာပါလဲဆိုလို့ရှိလို့ရှင်ကျွန်တော်တို့ဒီ satellite station ရှိတယ်ပေါ့နော်။ဒီအောက်က station ကနေဂျိုဒူးရှိကိုဗီဒီယိုတို့အတန်ဖိုင်တို့တယ်လီဖုန်းပြောတာပဲဖြစ်ဖြစ်ပေါ့နော်။အဲ့ဒါကိုဂျိုဒူးရှိကိုတင်ပေးလိုက်တဲ့ဟာကို uplink လို့ခေါ်ပါတယ်။အဲ့ uplink ကတင်ပေးလိုက်တဲ့ frequency ပေါ့နော်ချိန်နှုန်းက C band ဆိုလို့ရှိရင် 4 GHz KU band ဆိုလို့ရှိရင် 15-20 GHz အတန်တင်ပေးလိုက်တယ်အပေါ်ရောက်တဲ့အခါကျတော့အဲ့ဒီဟာကိုပေါ့နော် line တာတာတို့ချိန်နှုန်းပြောင်းတာတို့နောက်ပြီးတော့ power အများကြီးတင်ပေးလိုက်တာပေါ့နော်အဲ့ဒီဟာတွေကိုအဲ့ဂျိုဒူမှာရှိတဲ့ transponder ဆိုတဲ့ set ကနေအကုန်လုံးအလုပ်လုပ်လုပ်ပြီးတော့ချက်ချင်းပြန်ပို့လိုက်တဲ့အခါကျရင်အောက်ကိုပြန်ဆင်းလာတဲ့ပြန်ပို့လိုက်တဲ့ဟာကို downlink လို့ခေါ်တယ်နော်အဲ့ downlink ကြလို့ရှိရင် frequency တစ်မျိုးနဲ့ပြန်သွင်းပေးပါအဲ့တော့ frequency နှစ်ခုချိန်နှုန်းမတူတာတခြားကြောင့်မဟုတ်ဘူးဖြန့်တဲ့အခါနဲ့ဖန်တဲ့အခါနဲ့က frequency ကွဲသွားမှဖန်ရတဲ့ဟာတိတိကျကျရနိုင်တယ်မရောထွေးဘူးပေါ့နော်အဲ့ဒီဟာလည်းပါပါတယ
်အခုလွှတ်တင်လိုက်တဲ့ Intelsat 39နဲ့ဆိုမြန်မာနိုင်ငံရဲ့ဆက်သွယ်ရေးစနစ်ဘယ်အတိုင်းတာထိတိုးတက်လာနိုင်ပါသလဲ
ဒါဆက်သွယ်ရေးဂျူဒူလေ communication satellite ဆက်တွေ့ရေကျူတူဖြစ်တဲ့အတွက်လွယ်လွယ်ပြောလို့ရှိလို့ရှိရင် telephone line ပြတ်ပြတ်သွားတယ်ကြားရတလားမကြားဘူးလားကြားရတယ်ဆိုပြီးပြန်ပြန်တယောက်နဲ့တယောက်អော်နေကြတယ်လေ အဲ့ဒါ line မမိဘူး line မမိဘူးဆိုတာထုတ်ပေးနိုင်တဲ့နှုန်းပေါ့နော်ခုနကျွန်တော်ပြောလို့လေ 50 dB watt တို့ပါတော့အဲ့လောက်ထိနှုန်းမရှိဘူးအဲ့ဒါအတွက်နောက်တစ်ခုကပါလဲဆိုသူများနိုင်ငံကနေလှမ်းယူရတဲ့ဂျိုတူဖြစ်တဲ့အတွက်ကျွန်တော်တို့ရှိရောက်တဲ့ strength ကအင်အားတိတ်မရှိခုဆိုလို့ရှိရင်အဲ့ဒီဂျိုတူကနေဗမာပြည်ကိုလွှင့်ထားတဲ့ transponder ဓာတ်ရိုက်ကိုဗမာပြည်ပေါ်ရောက်နေတဲ့အတွက်သူကစွန့်ရင်အများကြီးနဲ့ချိန်နှုန်းအမြင်ကြီးနဲ့ဘယ်နေလဲအများကြီးထွက်လို့ရတဲ့အခါကျတော့တည်င်းအချက်လက် data TV အစီအစဉ်တွေကိုဘိုင်းတူလွှင့်နိုင်တဲ့အဲ့ဒါအပြင်ကျမကြီးအတွက်သုံးမယ်ဆိုလို့ရှိရင်ခုနကခွဲစိတ်ကူတာနေတဲ့ဟာဟိုတခါတည်းဟို live ပေါ့နော်ချက်ချင်းဒီမှာခွဲစိတ်ကူတာနေတဲ့အချိန်မှာပဲဟိုဘက်တခြားဒေတာတစ်ခုမှလည်းဒီခွဲစိတ်ကူတာမှုတစ်ခုကိုဘိုင်းတူတင်လို့ရတယ်အတူတူလုပ်လို့ရတယ်စာတင်တဲ့နေရာမှာအဓိကကတော့ဗဟုသုတဖြန့်တဲ့နေရာမှာအကောင်းဆုံးပေါ့နော်ဒီလိုပေါ့နော် ပြီးတော့ထီရီယာကိုရှိမယ်ဝေးလံခေါင်တီတဲ့ဒေတာတွေကိုတည်င်းအချက်လက်တွေ information တွေ video တွေ အကုန်လုံးရောက်နိုင်တယ်ဆိုတဲ့အခါကျတော့ဟိုအများကြီးအသုံးဝင်ပါတယ်ဒါပြန်မြန်မာနိုင်ငံအတွက်အရေးပါတယ်
electronic ဘန်စနစ်တာမကတည်င်းနဲ့ဖြောပြီးအစီအစဉ်တွေကိုနိုင်ငံတကာလန်လန်းမြောင်လုပ်ပေးနိုင်တော့မယ်ဆိုတာကိုတင်ပြရင်ဒီတည်င်းဘက်အတွက်တိတ်ပန်တဲ့နည်းပညာကဏ္ဍကို
ဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်။တော်ကင်မြို့ရဲ့တိတ်ပန်တဲ့နှီးပညာကဏ္ဍကိုတင်ဆက်ခဲ့တာဖြစ်ပါလေခင်ဗျာ။ကျွန်တော်တို့ VOA အထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ထေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ VOA email လေးစာ burmese@voanews.com ကိုစာရေးသားနိုင်ပါလေ။
အခုတော့ကျန်စီနေတဲ့အချိန်တော်တွင်သတင်းချင်းကျုပ်ကိုကိုရဲမင်းထွန်းကပြောပြပါပါ။ပါလက်စတိုင်းနယ်ဘဝအမေရိကန်အော်လတ်တော်ဒီမိုကရက်မှရုရှားဒလပ်ကသူ့ဖွားရှိတဲ့တင်ပိုက်ကံနောက်ဖက်ကံကိုတွားရောက်လေပတ်မှာမဟုတ်ဘူးလို့တောက်ကြနေမှာပြောလိုက်ပါတယ်။သူတွားရောက်ဖို့ခွင့်ပြုချက်ကိုအစ္စရေးနိုင်ငံကပေးအပ်ခဲ့ပေမဲ့အစ္စရေးနိုင်ငံရဲ့ဖိနှိပ်ချုပ်ကြတဲ့အပြုအမူကသူ့ကိုရ
နေ့မှာဆန္ဒပြရဖို့ရှိတာကြောင့်ဒေသခံဖက်စစ်စံကျင်ရေးတံပြန်ဆန္ဒသမားတွေနဲ့ထိတိုက်တွေ့ကြမယ်အလားအလာရှိနေပြီးအခြေအနေတွေကိုထိသိမ်းနိုင်ဖို့ပို့တလမျိုးကရက်တပ်ဖွဲ့ဝင်တွေအသင့်ပြင်ဆင်နေကြပါတယ်အာဖဂန်နစ္စတန်နိုင်ငံကတာလီဘန်အဖွဲ့တွေနဲ့အမေရိကန်တို့ဆက်ဆက်ဆွေးနွေးနေတဲ့ကိစ္စနဲ့ပတ်သက်ပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကသူ့ရဲ့အကြံပေးပုံကိုယ်တွေနဲ့တောက်ကြနေမှာတွေ့ဖို့တွေ့ဆုံခဲ့ပါတယ်။တာလီဘန်အဖွဲ့နဲ့ဆွေးနွေးပွဲတွေဟာနှစ်ဖက်အကြားနိုင်ငံရေးသဘောတူညီချက်တရရရှိဖို့ကြိုးစားနေကြတာဖြစ်ပြီးအဲ့ဒီသဘောတူညီချက်ဟာအာဖဂန်နစ္စတန်နိုင်ငံအတွင်းကအမေရိကန်တပ်တွေရုတ်သိမ်းဖို့ကိုဥတီသွားစေနိုင်တယ်လို့လည်းအမေရိကန်အကြီးတန်းအရာရှိတကူကပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့ဝန်သားကမြမတက်မတော်အမြောက်တက်ရင်ကိုတောက်ကြနေညကိုနိုင်ခွဲကျော်မှာလက်နက်ကင်အဖွဲ့ဘက်ကကားနဲ့လာရောက်ပစ်ခတ်ခဲ့တဲ့ကြောင့်အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ပစ်ခတ်မှုဟာနှစ်နိုင်ကျော်ကြာခဲ့ပြီးမြို့ကနေကြာစိုးရိမ်ထိတ်လန့်မှုနဲ့နေနေကြရတာလို့ပြောခံကြပြောပါတယ်။တိုင်းပြည်ရဲ့နိုင်ငံရေးလောကမှာစစ်တပ်ပါဝင်နေမှုကိုပါဝင်မြန်မာနိုင်ငံပြည်သူတွေရင်ဆိုင်နေရတဲ့စိတ်ခေါမှုတွေနဲ့ပတ်သက်ပြီးလွန်စာဆွေးရမကိန်းဖြစ်မိကြောင်းရန်ကုန်မြို့ရိုမန်ကက်သလစ်ကျောင်းရဲ့ပုံတော်ကြီးကဆလော့တောင်ထုတ်ပြန်ကြပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုကိုရဲမင်းထွန်းပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လွှင့်ရမှုမှာအင်ဂျင်နိုင်ဖြစ်ပါတယ်အတမန်ဆိုင်ရာအင်ဂျင်နီယာဇီနာအဗ်ဒရာမန်ဖြစ်ပါတယ်ဒီကနေ့မိနစ်အတွက် VOA အစီအစဉ်တွေကိုနှိုင်းနိုမီတာ30 40 48နဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါတော်ရရှိများနဲ့တို့ကမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပ
This program has come to you from the Voice of America, Washington.